Welcome to the Voice of America in Burmese.
မင်္ဂလာညကျမတော်ရရှင်များရှင် VOA မိတ်ဆက်တန်ခါနေ2022ခုနှစ်ဇူလိုင်လ3ရက်24ညချမ်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါပြီ။ည9နာရီကနေ10နာရီထိအစီအစဉ်လေးကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။မင်္ဂလာဆုမရှင်ဒီကနေ့တော်ရရှင်နေနာဆင်ရမယ့်သတင်းတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေကိုဖမ်းဆီးတဲ့အပေါ်စစ်ကောင်စီကိုကုလသမဂ္ဂကိုယ်စားလှယ်ကဝေဖန်လိုက်တဲ့အကြောင်းနောက်စစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးဓာတ်တွေကြောင့်ကချင်ချင်းရွာသားတချို့ထိခိုက်ဒဏ်ရာရတဲ့အခြေအနေကဘယ်လိုရှိပါသလဲ
။မင်းညာတမရှိရှိကနေသူတို့ဒီလုံခြုံရေးယူတာပေါ့တုံ့ပြန်ယူတာကိုရောက်လာပြီးတော့မနေ့ပိုင်းရှိတယ်နဲ့ဒီကျားမှာပေါ့သူပြန်ခေါ်သွားတဲ့ချိန်မှာဒီမိုင်းတလုံးသူတို့
တုံ့ပြန်ချေရွာသားတူပြောပြခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဒီသတင်းပတ်တွေမှာကြားနာခဲ့တဲ့ဒေါင်ဆန်းစုကြည်ရဲ့အမှုအခြေအနေအလားအလာကဘယ်လိုရှိပါသလဲ။အမေရိကန်ပြည်ထောင်စုအတွင်းမှာကပ်ဘေးအကန့်အသတ်တွေကြားကိုဝင်ချက်ချမှုကန့်သက်ချက်တွေတိုးလာတာကြောင့်ကိုဝင်ဆောင်အမျိုးသမီးငယ်တွေကြုံတွေ့နေရတဲ့ဒုက္ခအခြေအနေစတဲ့နောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။စနေညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာလူ့ခွင့်အခြေအနေကိုတင်ဆက်နေတဲ့ဒုအတန်းအစီအစဉ်နဲ့အတူမြန်မာလူ့တန်းသတင်းတော်မရကျော်သူနဲ့ဆွေးနွေးထားတဲ့စနေညသက္ကဝိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဇူလိုင်လ3ရက်နေ့စနေညရဲ့နောက်ဆုံးရသတင်းတွေကိုကျမစုမော်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါမယ်ရှင်။အနာသိမ်းမြမစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကိုနာမည်တက်ပြီးတော့ဥတီပြစ်မှတ်ထားတဲ့ကန့်ကွက်ဆန္ဒပြမှုတွေကိုတော့ဒီကနေ့မြန်မာနိုင်ငံနေရာတော်တော်များများမှာပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံတော်ဝန်ဆရာနာရှင်စက်ကြီးဆန္ဒပြမှုတွေကအရင်တော့အထက်ပမာဏနည်းသွားတယ်ဆိုပေမဲ့ပုံစံအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြမှုတွေကတော့ဆက်ရှိနေဆဲဖြစ်ပါတယ်။လုံခြုံရေးတွေတင်းကျပ်ထားတဲ့ခြားကပဲရန်ကုန်မြို့မှာတော့လူငယ်တွေကသပိတ်ပုံစံမျိုးစုံနဲ့ဆန္ဒပြခဲ့ကြပါတယ်။ဆရာနာသိမ်းမှုကိုဆက်ကျေဆန္ဒပြတဲ့သပိတ်တွေကိုတော့နိုင်ငံတော်ရန်ကုန်မန္တလေးစကိုင်းမုံရွာရင်းမပြင်းရေဦးမြိုင်မော်လမြိုင်ထဝယ်ရေးလောင်းလုံးနမတိစတဲ့မြို့နယ်အသီးသီးမှာပြခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကံမှာတော့တိုင်းရင်းသားပေါင်းစုံတပိတ်စစ်ကြောင်းကဆန္ဒသိမ်းမှုကိုဆန့်ကျင်ကြောင်းတံပုံးတွေတီးပြီးတော့ဆန္ဒပြခဲ့ပါတယ်။မန္တလေးမှာတော့တန်ခါတမကတပိတ်စစ်ကြောင်းထွက်ပါတယ်။ကျောင်းသားလူငယ်တွေနဲ့ပြည်သူတွေပူးပေါင်းပါဝင်နေစုပေါင်းတပိတ်တွေလမ်းမတွေပေါ်ထွက်ဆန္ဒပြကြသလိုပြည်နယ်နဲ့တိုင်းတချို့မှာလည်းလူထုကအတန်တိတ်တပိတ်ဓာတ်ပုံစာသားတွေနောက်တရုတ်ပြပုံစံမျိုးစုံနဲ့လည်းဆန္ဒရှင်ဆန့်ကျင်ကြောင်းဆန္ဒပြခဲ့ပြီးတော့တချို့နေရာတွေမှာတော့ဆန္ဒပြလူငယ်တချို့ဖမ်းဆီးထိန်းသိမ်းခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုအာဏာသိမ်းစစ်ကောင်ဆောင်နဲ့ဆုပ်ချုပ်ရေးကိုမလိုလားကြောင်းလူထုကပုံစံမျိုးစုံနဲ့ဆန္ဒပြနေကြတဲ့တပြိုင်နက်တည်းမှာပဲစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာဒေသခံပြည်သူထောင်နဲ့ချီဟာပြင်းလွှာတိမ်းရှောင်နေကြရတဲ့အခြေအနေဖြစ်ပါတယ်။မြန်မာနိုင်ငံမှာဆန္ဒသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနဲ့စီဒီအမ်အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေကိုစစ်ကောင်စီကဖြိုခွင်းရမှာတော့အသက်ငယ်ရွယ်လွန်းလာတဲ့ကလေးငယ်တွေပါမကျန်ဖမ်းဆီးနေတဲ့အပေါ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကမြန်မာစစ်ကောင်စီကိုဝေဖန်ပြစ်တင်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်ပေးလိုက်တဲ့လူတွေထဲမှာအသက်9နှစ်လောက်ပဲရှိတဲ့ကလေးငယ်လေးတူပါလာတာကိုကြည့်မယ်ဆိုရင်စစ်စိုးရရဲ့ရက်ဆက်မှုအတိုင်းအတာကိုတွေ့ရတယ်လို့သူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးသားပါတယ်။ဒီပါတွေကအဖမ်းမခံပဲရှောင်နေတယ်ဆိုရင်အသက်9နှစ်လောက်ထိငယ်တဲ့ကလေးလေးတွေကိုဖမ်းဆီးပြီးထောင်ထဲပို့တဲ့လောက်ရက်ကိုချက်ချင်းရက်ပြစ်ဖို့လိုတယ်လို့လည်းရေးသားထားပါတယ်။စီဒီအမ်လုံခြုံမှုနဲ့ဆက်နွယ်လို့ဖမ်းဆီးခံရတဲ့ကျန်းမာရေးဝန်ကြီးဌာနကာကွယ်ဆေးထိုးလုပ်ငန်းညွှန်ကြားရေးမှူးဒေါက်တာထထလေးရဲ့အသက်9နှစ်အရွယ်မောင်အောင်သူခမိန်လင်းကိုလည်းဖမ်းဆီးထိန်းသိမ်းထားတာရဲ့သတင်းပတ်3ပတ်ရှိလာတဲ့အတွက်သက်ဆိုင်ရာမိသားစုဝင်တွေနဲ့ဆွေမျိုးမိတ်ဆွေတိုင်းဝိုင်းတွေကစိုးရိမ်ပူပန်နေကြတယ်လို့မိသားစုနဲ့နှီးဆက်သူတွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာဆန္ဒပြမှုဆန့်ကျင်ဆန္ဒပြလှုံ့ရှားမှုတွေကိုစစ်ကောင်စီတပ်ဖက်ကပြစ်ခတ်နှိမ်နှင်းမှုကြောင့်လူပေါင်း800ကျော်တိတ်ဆုံးရတဲ့အထက်မှာတော့အသက်မပြည့်သေးတဲ့ကလေးငယ်က58ဦးထိပါဝင်တယ်လို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။ဒီစားကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကိုခုခံကာကွယ်နိုင်မှုကိုဗစ်ကာကွယ်ဆေးအက်စထရာဇနီကာပထမအကြိမ်ထိုးနှံပြီးထားသူအနေနဲ့ဒုတိယအကြိမ်ကာကွယ်ဆေးထိုးမယ်ဆိုရင်ဖိုင်ဇာကိုဖြစ်စေမိုဒါနာကာကွယ်ဆေးကိုဖြစ်စေထိုးနှံတင်ပါတယ်လို့ဂျာမနီကာကွယ်ဆေးထိုးကော်မတီကတိုက်တွန်းလိုက်ပါတယ်။ကမ္ဘာအနှံပို့ပြီးတော့မှပြန့်နှံ့လွှဲနေတဲ့ Delta မျိုးကွဲဗီဇပိုးကိုကာကွယ်နိုင်ဖို့လို့လည်းဆိုပါတယ်။ အဲ့ဒီလိုကောဗစ်ကာဝယ်ဆေးရောနှံပြီးတော့ထိုးနှံတဲ့ကုထုံးကအက်စထရာဇနီကာကာဝယ်ဆေးနှစ်ပြန်ထိုးတာထက်ဖူးဆက်မှုကိုပို့ပြီးတော့မှခုခံကာကွယ်တုံ့ပြန်နိုင်တယ်လို့လည်းဆိုထားပါတယ်။တဖြည်းဖြည်းပြောင်းလဲလာတဲ့ကူးစက်နှုန်းမြန်တဲ့ဗီဇကြောင့်ဗိုင်းရပ်စ်ကိုဟာအနေအလွန်ကြီးမားတဲ့အတွက်အထူးပြုဆိုင်ကြဖို့လည်းအများပြည်သူလိုက်နာရမယ်။ကူးစက်မှုကာကွယ်ရေးလုံဆောင်မှုတွေကိုသတိကြီးကြီးကင်တွေကဲဖြတ်ဆုံးဖြတ်ကြဖို့ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ်ကတောက်ကြမီကသတိပေးလိုက်ပါတယ်။ဒီကနေ့စနေနေ့မှာအစောပိုင်းဂျွန်ဟော့စကင်းရဲ့ထုတ်ပြန်ချက်အရဆိုရင်ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်းက183,000သန်းကျော်သွားပြီဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံမှာတော့ကိုရိုနာကပ်ဘေးထိန်းချုပ်ကာကွယ်ရေးသွားလာကန့်သတ်မှုတွေပြန်လုပ်တဲ့ဒီကနေ့စနေနေ့ရက်ပထမဆုံးရက်ဖြစ်စတင်ပြီးတော့အင်ဒိုနီးရှားဂျာဘာကျွန်းနဲ့ဘာလီကျွန်းတွေပေါ်မှာစစ်ဆေးရေးဂိတ်400ကျော်ချလိုက်ပါတယ်လူသန်းပေါင်းများစွာကလည်းနေနေမှာပဲနေဖို့အမိန့်ထုတ်ပြန်ထားတာပါကမ္ဘာလူရေထူထပ်ဆုံးစရုပ်ထားလိုက်တဲ့နိုင်ငံအင်ဒိုနီးရှားဟာအာရှနိုင်ငံတွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဝါးဆုံးရင်ဆိုင်နေရတဲ့နိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့7ရက်အတွင်းတောက်ကြမိကဆိုရင်ကူးစက်မှုပေါင်း 25,000 ကျော်ဖြစ်ပြီးသေဆုံးလူပေါင်းက539ဦးထိရှိပြီးပိုးကူးစက်မှုစံချိန်တွေမြင့်တင်နေတာဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံမှာတော့ဒီသတင်းပတ်ထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မြန်ကပ်ရောဂါစိုးရိမ်မှုတွေနဲ့ဆက်ဆက်ပြီးမကြုံစဘူးထူးခြားတဲ့ဆိုးဆိုးဝါးဝါးအခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ဟာနိုင်ငံတွင်းစားနပ်ရိက္ခာပြတ်လတ်မှုတွေကိုဝန်ခံခဲ့ပြီးလွန်ခဲ့တဲ့1990ပြည့်နှစ်တုန်းကမြောက်ကိုရီးယားတို့ကြုံခဲ့ရတဲ့စားနပ်ရိက္ခာပြတ်တတ်မှုအခြေအနေနဲ့ရှင်းပြီးပြောပါတယ်။မြောက်ကိုရီးယားမှာ COVID-19 ကျင်းပမာတယ်လို့ဒီဇိုင်းမဲမဲပြောဆိုခဲ့ပေမဲ့ကူးစက်မြန်ကပ်ကပ်ရောဂါ COVID နဲ့ဆက်စပ်တဲ့ဆိုးဝါးတဲ့အခြေအနေကြုံတွေ့နိုင်ရနိုင်တယ်ဆိုတာကိုမြောက်ကိုရီးယားတို့လက်ခံရပါပြီ
။ VOA American တန်ညာရဲ့မြန်မာဘာသာအစီအစဉ်လေးကိုညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 15.55 ညာ 5.25 kHz 7.83 ညာပိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American ဖန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ရေနံတင်ဖို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC အနေနဲ့ရေနံထုတ်မူဝါဒမချမှတ်နိုင်သေးပဲတနင်္လာနေ့မှာပြန်ဆက်ဆွေးနွေးကြဖို့ရှိနေပါတယ်။ဟုတ်ပဲစီဝေကိုဒုတိယနေ့အဖြစ်မနေ့တောက်ချာနေ့ကကျင်းပခဲ့ရမှာအခုလိုမူဝါဒအတွက်နိုင်ငံအများစုကသဘောတူပေမဲ့အာရဗ်စော်ဝါများနိုင်ငံ UAE ဘက်ကသဘောမတူခဲ့တာကြောင့်ဒီရှေ့ပတ်မှာဆက်ဆွေးနွေးကြရမှာပါ။ဟုတ်ပဲရဲ့ရင်းနှီးထုတ်လွှင့်မှုပမာဏအရင်တိုင်းဆက်လျှော့ထားမှသာဆွေးနွေးခဲ့ကြရမှာအာရဗ်စော်ဝါများနိုင်ငံကတချို့ပိုင်းတွေကိုသဘောမတူခဲ့ရကနေရင်းနှီးသိနှစ်နှစ်ကျော်ကြာမြင့်တက်ခဲ့တာကိုပြန်ချစေရေးရင်းနှံပူထုတ်ပေးဖို့အစီအစဉ်ကိုနှောင့်နှေးသွားစေနိုင်ပါတယ်။လက်ရှိအသက်ဝင်နေတဲ့အရင်သဘောတူမှုအောက်မှာ OPEC နဲ့မဟာမိတ်နိုင်ငံတွေအနေနဲ့ရင်းနှံထုတ်လုပ်မှုကန့်သတ်ခဲ့တာကြောင့်ကမ္ဘာရင်းနှံဈေးတက်လာခဲ့ရမှာဒီနှစ်ထဲမနစ်ကထက် 40 ရာခိုင်နှုန်းဖြင့်ရင်းနှံဈေးတစ်ပေပါကို85ဒေါ်လာအထိတက်သွားခဲ့ရပါတယ်။လက်ရှိအချိန်မှာရင်းနှံဝယ်ယူသုံးစရသူတွေဘက်ကတော့ COVID-19 ကမ္ဘာကပ်ရောဂါကြီးကနေတစ်ကမ္ဘာလုံးပြန်နှလန်းထနိုင်ရေးအတွက်အထောက်အကူဖြစ်စေဖို့ရေနံကိုတိုးမြင့်ထုတ်လုပ်စေချင်ပါတယ်။အမေရိကန်ဆိုရအနေနဲ့မက္ကဆီကိုနယ်စပ်ကနေဘသူမှမပါပဲကိုယ့်အကူဝင်လာတဲ့ကလေးတွေအတွက်အရေးပေါ်စောင့်ရှောက်ရေးကြေအခြေအနေတွေကိုပြန်သုံးသပ်နေပါတယ်။အခုလိုရွှေပြောင်းအခြေချာကလေးတွေအတွက်ရှားရှားပါးပါးဖြစ်လာတဲ့အရေးပေါ်စောင့်ရှောက်ရေးကြေအပြင်ပြန်စစ်စစ်သုံးသပ်မှုမှာကျန်းမာရေးနဲ့လူသားချင်းမြေဝန်ကြီးကကယ်လီဖိုးနီးယားပြည်နယ်ကစောင့်ရှောက်ရေးကြေအတစ်ခုကိုစံနမူနာပေးခဲ့ပါတယ်။ကျန်းမာရေးနဲ့လူသားချင်းမြေဝန်ကြီးဒေဗီယာဘက်ဆာရာကအရွယ်စားကြီးမားတဲ့ဒီစောက်လျှောက်ရေးကြီးဟာနေရာတွေထဲမှာကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ကရှိပိုမိုနာမြို့ကစောက်လျှောက်ရေးကြီးဟာကစံနမူနာထားတင်တာပါလို့ဆိုလိုက်ပါတယ်။ကလေးငယ်ပေါင်း1400နီးပါးနေတဲ့အခုစံနမူနာကလေးစောက်လျှောက်ရေးကြီးဟာမှာကလေးတွေနှခင်ပြင်မှာပြေးလွှားဆောက်ကစားနိုင်ကရုပ်မြင့်တန်းကြားလဲကြီးရွှေနိုင်ပြီးတစ်ပတ်နှစ်ချိန်တစ်ချိန်ကိုတနားရီခွဲစာတင်ပေးတဲ့အကြောင်းတွေလည်းတက်ရောက်နိုင်ကြပါတယ်။ဒီအချိန်တွေကတခြားရေးပေါ်ကလေးစောက်ချော်ရေးကြရတွေမှာအစားအသောက်အနံ့မကောင်းတာတွေအပြင်မှာဆောက်စားဖို့နေရာနည်းတာနဲ့ဘာမှလုပ်စရာမရှိပဲအိတ်တာနဲ့အချိန်ဖြုံနေရတာတွေနောက်ဘရော့ဘောက်အမေရိကန်ရှိသူတို့မိသားစုတွေနဲ့ပြန်တွေ့နိုင်မှာကိုမသိနိုင်တဲ့ကလေးတွေမပြောပိုင်နိုင်တဲ့အခြေအနေတွေနဲ့လုံးဝကိုကွာခြားနေပါတယ်။အမေရိကန်နိုင်ငံမှာ ransomware ခေါ်အင်တာနက်ထုပေါင်းငွေညစ်တက်ခတ်ခဲရတာတစ်ခုကြောင့်အနည်းဆုံးကုမ္ပဏီ200ရဲ့အင်တာနက်ကွန်ရက်တွေပျက်စီးသွားခဲ့ရပါတယ်။ဒီတက်ခဲမှုတွေအကြောင်းလေ့လာနေတဲ့ Huntress Labs လုံခြုံရေးကုမ္ပဏီက Cyber လုံခြုံရေးသုတေသီ John Hammond က ရုရှားစကားပြော ransomware syndicate အဖွဲ့ကြီးတစ်ခုကအခုလိုတိုက်ခိုက်ခဲ့ပုံရတယ်လို့ဆိုလိုက်ပါတယ်။ဒါအပြင် reveal လို့နာမည်ပေးထားတဲ့ဒီကြဆိုကိုင်းအနေနဲ့ Kestrel လို့ခေါ်တဲ့ computer software ထုတ်တဲ့ကုမ္ပဏီရဲ့ internet ခွင့်ရစီမံခန့်ခွဲမှု software ကိုတဆင့်ခံသုံးကသူတို့ ransomware ကိုပိုကြဲကြဲပြန့်ပြန့်ဖျက်ဖြူးနိုင်ခဲ့တယ်လို့လည်းသူတေတီဟမ်မွန်ကဆက်ပြောပါတယ်။ကစားရကုမ္ပဏီအနေနဲ့လုပ်ငန်းသေးသေးလေးကနေတကမ္ဘာလုံးစစ်လုပ်ငန်းအကြီးစားကြီးအထိအတွက်အင်တာနက်ဝန်ဆောင်မှုပေးနေတာမို့ဘလို့လုပ်ငန်းမျိုးမဆိုဒီတက်ခက်ခံရမယ့်အန္တရာယ်ရှိနေတယ်လို့လည်းဟမ်မွန်ကထောက်ပြပါတယ်။တခြားစိုက်ဘာလုံခြုံရေးသူတည်သူတွေကလည်းအခုဟမ်မွန်ပြောတာကိုသဘောတူကြပါတယ်။ဒါပေမဲ့ကစားရကုမ္ပဏီအသုံးပြုနေသူဘယ်သူတွေဘလောက်ရည်ရွယ်ချက်ကြီးခိုက်သွားမယ်ဆိုတာတော့လုံးဝစိတ်ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်။အမေရိကန်မှာတနက်ကင်ဆောင်သူတွေမြင့်တက်လာရမှာအမျိုးသမီးတနက်ကင်ဆောင်သူတွေလည်းပုံမြင်မာလာနေပါတယ်။ Harvard တက္ကသိုလ်ပြည်သူ့ကျန်းမာရေးကျောင်းကကနဦးချက်လက်တွေအရ2019-2021ခုနှစ်တွေအတွင်းတနက်ဝယ်ယူသူတဝက်ခန့်ဟာအမျိုးသမီးတွေဖြစ်လာခဲ့ပြီးရှေ့မှာလည်းအမျိုးသမီးတွေတနက်ပိုကင်လာနိုင်တယ်လို့ဆိုလိုက်ပါတယ်။မနှစ်2020ထဲမှာတော့အမေရိကန်တွေအနေနဲ့ကိုဗစ်ကပ်ရောဂါလူမှုရေးမမျှတမှုပြိုင်ဆိုင်မှုကျန်းတဲ့ရွေးကောက်ပွဲပဋိပက္ခတွေကိုရင်ဆိုင်ရင်းတနက်ဝယ်ယူကင်ဆောင်သူတွေလည်းများလာခဲ့ရတာပါ။မြောက်ကယ်ရိုလိုင်းနာပြည်နယ် Bradford News ရဲ့အမျိုးသမီးတနက်ကင်ဆောင်ရေးနဲ့လုံခြုံရေးအစီအစဉ်ကိုကူညီပေးနေသူ Beth Bradford ကလည်း
ကချင်ပြည်နယ်မိုးမောင်းမြို့နယ်တော်ဖုံးရံမြို့နယ်ဖွဲ့ဘက်မှာမိုင်းခွဲတိုက်ခိုက်ခံရတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်တုံဟုံးကျေးရွာနီးလယ်လုံးနေတဲ့ရွာသား၅ဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်စစ်ရေးချင်းတွေကြောင့်တင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ကမိုးမောင်းမြို့နယ်တော်ဖုံးရံမြို့နယ်ခွဲခရယာဘုံလမ်းမပေါ်မှာလုံခြုံရေးယူနေတဲ့မြန်မာစစ်တပ်တွေကိုဒုံဟုံးကျေးရွာနီးမန်ဆိုင်လမ်းကွေးမှာမနေ့ကမနေ့9နာရီချိန်မှာမိုင်းခွဲစိုက်ခိုက်ခံရပါတယ်။ဒီလိုစိုက်ခိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်မိုးလဲချောင်းသားမှာလယ်လုနေတဲ့မိသားစု5ဦးလက်နက်ကြီးထိမှန်တန်ရန်ရရှိသွားတယ်လို့ဒုံဟုံးကျေးရွာသားတို့ကအခုလိုပြောပါတယ်။
မင်းညာတမရှိရှိပါမယ်သူတို့ဒီလုံချုံရေးယူတာပေါ့တော့ဟုံးယူပါကိုရောက်လာပြီးတော့မှမနေ့ပိုင်းရှိတယ်နဲ့ခုနိုင်ချားမှာပေါ့သူတို့ပြန်ခေါက်သွားတဲ့ချိန်မှာဟိုအကွိကပားရှိရလေအဲအဲ့နားမှာဒီမိုင်းတလုံးသူတို့ကဲရေဘက်ကတိုက်တာပေါ့မိုင်းတလုံးခွဲတဲ့အခါကျတော့သူတို့လည်းအဲ့မှာလမ်းနေမှာသနတ်နေပါလိပစ်ခွိကပားအောက်မှာဝေတော်ရရှိရလေအဲ့လေဘုမားတဲ့ဝိသားစုသူတို့ကလေလုံးတော့ပေါ့သူတို့ဝိသားစု၅ယောက်ရှိတယ်အဲ့ဒါသူကအကြောက်လို့ကိုတေးမှာသပုံးနေတာပေါ့ကျမရှိရှိကသူတို့ပုံးနေတဲ့တေးကိုတနက်ချင်းနဲ့ပြလိုက်တာတဲ့သူတို့ထိုင်နေတဲ့တေးမှာကြတာပေါ့အဲ့ဒါခွဲတဲ့ခါကျတော့သူတို့အေးရီသားစု၅ယောက်မီးနဲ့ဆို၅ယောက်ပေါ့အကုန်လုံးကိုကြည့်တယ်တဲ့
တန်ရန်ရတို့ထဲကစီကံမှုပြင်းထန်တဲ့လယ်ဓမာတူစေကူသားဖို့အခက်ကြုံနေတာကြောင့်တော်ဖုံးရံမြို့နယ်ကိုရချေဆိုင်မြန်မာစစ်တပ်တိုက်ရင်မှာပဲစေကူသားဖို့ပြနေရတယ်လို့သူကဆက်ပြောပါတယ
်။အဲ့ဒီ142ကျမစစ်တပ်မှာတွားပြီးမှတကူတဲ့ခါကျတော့သူကနည်းနည်းပေါ့ပေါ့တော့လုံးပေးလိုက်တာပေါ့ပုံမကိုပြန်တော့ခိုင်းတယ်တဲ့မင်းကပုံမတော့တဲ့ခါကျတော့ပုံမမလားကိုသိရင်ကြည့်ပြီးတဲ့ခါကျတော့တမန်လေးပါလေလဲမရရဖို့ပေါ့အဲ့ဒါပြန်ခောက်ခဲတာလေ
မနေ့ကတော်ဖုံးရံပဲစစ်ကောင်စီတပ်ကို KIA ကနေမိုင်းနဲ့နှစ်ကျင်းတိုက်ခိုက်ခဲ့ရမှာထိခိုက်ကြဆုံးမှုကတော့မသိရသေးပါဘူးပြီးကတဲ့ဇွန်လဆန်းမှာလိုင်စာမျိုးနဲ့ခရပုံရှိတပ်စခန်းကိုရိတ်ခါပို့တဲ့မြန်မာစစ်တပ်စစ်ရင်တန်းပြီးကတိုက်ခိုက်မှုတွေကြုံခဲ့ရတယ်လို့ဒေသခံတွေကဆိုပါတယ်ဆော်လာ30ရက်နေ့ညနေပိုင်းမှာလဲဖန်ကားမျိုးနဲ့လုံခင်းမှာရဲတပ်ဖွဲ့ဝင်2ဦးကို KIA ဘက်ကဖမ်းဆီးသွားတယ်လို့လုံခင်းဒေသခံလူကပြောပါတယ
်ဖားပြန်လုံခင်းဘက်မှာ30ရက်နေ့အဲ့ဒီဒေသခံတွေကရဲ2ဦးရောက်ကိုဖမ်းသွားတာပေါ့နော်ဖားပြန်နဲ့ကာပိုင်းသွားတဲ့လမ်းပေါ့ကိုတန်ရားတဲ့ကစားပြင်းတော့ရှားကြောင့်ပေါ့နော်အဲ့ဒီနားလေးမှာတော့ပြေးရခေါ်သွားသူရဲ့အုပ်ပြောင်းလဲပါတယ်တက်ပြက်တယောက်ပါတယ်ရေသားတယောက်ပါတယ်အလုံးသုံးယောက်ကိုသူတို့ဒီလုံခင်းရေသားခံကလုံစခန်းမှုအပြောင်းရှိမှုနော်အဲဒီရေသားမှုအပြောင်းအရှိမှာလိုက်ပြီးတော့ပြန်လာကြလာပြန်လာတဲ့အချိန်မှာအားရောအားပေါ့နော
်အခုလိုရေသုံးဦးကို KIA ကဖမ်းဆီးခေါ်ဆောင်သွားတဲ့အတွက်နိုင်ငံကြီးရောစစ်တပ်ကုန်းကနေလက်နက်ကြီးနဲ့ပစ်ကတ်မှုတွေလည်းပြုလုပ်ခဲ့ပါတယ်လက်ရှိကချင်ပြည်နယ်ထဲမှာကချင်လွတ်လပ်ရေးဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားတာမရှိပေမဲ့ပြေကမှုတွေကြိုကြားဖြစ်နေစေလို့ KIA စစ်ဘက်ရာရှိသူဖြစ်သူဘုံမူကြီးကန်ဆောင်ကပြောပါတယ်
ဒီရပအတွင်းတော့ပြစ်ခတ်တခိုက်မှုကြိုကြားတော့ရှိပါသေးတယ်တက်ကူကြီးကြီးကျယ်တော့မရှိဘူးခင်ဗျ
ကချင်ပြည်နယ်ဘက်တိုက်ပွဲနဲ့ဖမ်းဆီးမှုဖြစ်စဉ်ကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး ပြီးခဲ့တဲ့ဇွန်လ30ရက်နေ့မနက်မှာလဲကချင်ပြည်နယ်မြစ်ကနားမြို့ဝင်20တမန်စစ်စည်ရေးဂိတ်ကို KIA ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲတပ်သားတို့နဲ့ရဲတပ်သူတွေဆုံးခဲ့ပါတယ်ဇွန်လ23ရက်နေ့ညကလည်းမြစ်ကနားကနေဝိုင်းမော်ထွက်ဗလတ်မင်းလင်တရားကစုပေါင်းဂိတ်ကို KIA ကတိုက်ခတ်ခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သမ္မတော်ကသတင်းထုတ်ပြန်ရမှာ23ရက်နေ့ည9:50မိနစ်မှာလက်နက်ကန်20လောက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ကြောင်းလုံခြုံရေးစစ်ဘုတ်ဘက်ကပြန်လည်ပစ်ခတ်ရမှာ8:05မိနစ်မှာပြန်လည်ဆုတ်ခွာသွားကြောင်းသမ္မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့သွားပါတယ်
မဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲတဲ့အမှုတွေနဲ့ပတ်သက်ပြီးဂျွန်လာ28ရက်နေ့နဲ့29ရက်နေ့တွေမှာကြားနာစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်ခဲ့ပြီးတော့ဒေလူပြသက်တွေနဲ့ပတ်သက်ပြီးထပ်တရားရုံးကိုပြင်ဆင်မှုတွေတက်သွားဖို့ရှိတယ်လို့ဒေါ်ဆန်းစုကြည်ရှင်းနေတဲ့ဘက်ကပြောလိုက်ပါတယ်ဒီတစ်ပတ်အတွင်းအမှုသွားအမှုလာအခြေအနေတွေကိုတော့ကျွန်တော်ရန်နိုင်ကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်ထောင်တရားရုံးမှာတတိယပတ်မြောက်အဖြစ်နဲ့ဒီတစ်ပတ်မှာဆက်ပြီးတော့စစ်ဆီးခဲ့ပါတယ်။ဒီတစ်ပတ်မှာလည်းဒီလိုပြတက်တည်တွေကိုဆက်လက်စစ်ဆီးခဲ့ပြီးတော့အပြန်အလှန်မေးခွန်းမေးတာတွေကိုလုပ်ခဲ့ပါတယ်။တလနေ့ကတော့ပုဂ္ဂိုလ်အတွင်းကိုဥပဒေပုံမှန်8နဲ့သက်သွေးဥပဒေပုံမှန်69လုံးနဲ့စွဲထားတဲ့အမှုတွေစစ်တဲ့အခါမှာဒေါက်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကအပြန်အလှန်မေးခွန်းမေးတာကိုတရားလိုဘက်ကကန့်ကွက်တာတွေရှိခဲ့ပြီးတော့တရားရုံးကလည်းဒါကိုမမေ့သင့်ဘူးဆိုပြီးတော့အမိန့်ချခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကတော့အခုလိုတရားလိုဘက်ကကန့်ကွက်ခဲ့တဲ့အပြန်အလှန်မေးခွန်းတွေကိုမေးခွန်းရဖို့အတွက်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့တရားလွတ်တော်ရှင်းနေဦးကြည်ဝင်းကပြောပါတယ်
။ဟိုဒီနေ့ကမေးခွန်းတစ်ခုမေးလိုက်တာမှာအဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်။ဆက်သွယ်ရေးဥပဒေကမလာကြမှာစွဲတာလေ။သာသာရုံးဖေဖော်ဝါရီလတရနေ့မှာဒီဟာကိုမတ်လတရနေ့ကျမှတလားကြောကြမှထပ်ဆွဲထပ်စစ်တယ်။အခုကလည်းအကြောင်းရအတူပဲ။ဒီပုံသင်ကုန်ဆိုပေမဲ့ဒီကတော့ဆက်သွေးရေးဆက်ဒီပဲ။ဆက်သွေးဥပ္ပီပုံက69ဆိုတာကဒီဝန်ဆောင်မှုလုပ်ငန်းဒီလိုင်စင်ပေးထားတာဒီဆက်သွေးလုပ်ငန်းတွေဆိုင်တာဒီကောလစီနဲ့မဆိုင်ဘူး။စီဝါပူတန်းကဝန်ကြီးဌာနပြန်ကြားစာတွေကိုကိုးကားပြီးတော့ကိုကမေးခွန်းပေးပြီးတော့ဒီအဖို့ကိုလို့တော်ဆန်းစစ်ကြီးကိုဆက်သွေးဥပ္ပီပုံက69တရားစွဲလို့မရဘူးဆိုတာပြည်သလားလို့တရားဆွဲရအကြောင်းမပေါ်ပေါက်ဘူးလို့မြင်အဲ့မိကုန်းကန့်ကွက်တယ်ဆက်လာလည်းပဲကိုရောကန့်ကွက်တာကိုကမကန့်ကွက်သင်ဘူးဆိုပြီးပြောပြီးတော့ဆရာကပြုစာကိုအစင်းမြင့်တဲ့ယုံကြည်ကိုပြင်ဆင်မှုတက်မယ်လို့တရားရုံးကိုလျှောက်တာပေါ့တရားသူကြီးကိုကျွန်တော်တရားသူကြီးလည်းရပါတယ်လျှောက်ခွင့်ပြုပါတယ်ဒီမိကုန်းကြီးမိကုန်းရှိတယ်တရားခံဘက်ကရှိတယ်ပြန်လာမိကုန်းကိုကြီးသည့်မိကုန်းမျိုးဆိုမိကုန်းရှိတယ
်ဒေါက်ဆန်းစုကြည်ပေါ်အဲ့ဒီဥပေပုံမာရီနဲ့ဆွဲထားတဲ့အမှုနှစ်ခုဟာဆွဲဆိုတဲ့အမှုအကြောင်းအရာရောတရားလိုရောဆွဆွဲခံရသူရောတူနေတယ်လို့လည်းရှင်းနေဦးကြည်ဝင်းကပြောပါတယ်ဇွန်လ29ရက်နေ့ကတော့ဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုရာဇဝတ်ကြီးပုံမှန်55ခါဝင်းနဲ့ဆွဲထားတဲ့အမှုမှာတရားလိုဘက်ကတင်တဲ့သက်တည်ကိုဒေါက်ဆန်းစုကြည်ရှင်းနေတဲ့ဘက်ကကန့်ကွက်ခဲ့ပေမဲ့တရားသူကြီးကဒါကိုလက်ခံခဲ့ပါတယ်ဒီအတွက်အထက်တရားရုံးကိုပြင်ဆင်မှုတက်သွားမှာဖြစ်တယ်လို့ရှင်းနေတော်မင်းစိုးကပြောပါတယ်
ပြင်းပြရင်ကိုတက်မယ်ဆိုတာကတေလိုဘက်ကတတိကံတင်သွင်းတဲ့အဲစိုက်ရဲစာရန်တွေကိုဂျုံတော့ကနေပြတတိကံဖြစ်လက်ခံလိုက်တဲ့အပေါ်မှာလာကျမတို့ကတက်မှာပါရှင်။ဘယ်ငါစားဖို့အမှုနဲ့ပတ်သက်တက်မှာပါရှင်။တော်ကျင်းစမှုတက်မှာပါရှင
်။စစ်တပ်ကအာဏာသိမ်းတာကို NLD ပါတီကကန့်ကွက်ကြောင်းညင်ညာချက်ထုတ်ပြန်ခဲ့ပြီးဒီညင်ညာချက်မှာဒီအမှုနဲ့တရားစွဲခံခဲ့ရတဲ့ဆွဆွဲခံရသူ၃ဦးစလုံးရောဘုံအလုံးမှုဆောင်အဖွဲ့ရဲ့လက်မှတ်တွေမပါပဲသက်စီအဖြစ်တရားရုံးကလက်ခံလိုက်တာကတရားလိုဘက်ကသက်စီကိုကန့်ကွက်ရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ရှင်းနေတော်မင်းမင်းစိုးကပြောပါတယ်။ချိန်လာမဲ့သတင်းပတ်တွေတရားဥပမာဆက်လက်လှုပ်ဆောင်သွားမယ်ကိစ္စတွေကိုတော့တော်မင်းမင်းစိုးက VOA ကိုအခုလိုပြောပါတယ်
။တနင်္လာနေ့ကတော့ဆက်ပြီးရောမှဒီစစ်ကြံရှိတယ်သူတို့ပြန်နေသေးတယ်တရားလိုပြတ်တက်တွေကိုသက်စီမှာရှိပါတယ်။ဒီအင်္ဂါနေ့မှကတော့အဲ့ဒီ95ခါကိုအမှုနဲ့ပတ်သက်ပြီးရောမှတော့ကျမတို့ကဒီကထည့်ရုံကိုတက်မှာဖြစ်ပါတယ်။နောက်ဦးထွန်းမြောင်ကဆွဲထားတဲ့တပောက် PN ကတော့သူ့ကိုလည်းတက်နေတယ်လို့ပြောလို့ရတဲ့တည်ကိုဆက်စစ်မှာဖြစ်ပါတယ်
။ဒေါက်ဆာစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးရုပ်ရှင်နဲ့အမှုတွေကိုရပောင်း180အတွဲမှာပြီးအောင်စစ်ဖို့ညီမန်းထားပေမဲ့အခုခါမှာတော့အထက်တရားရုံးကိုပြင်ဆင်မှုတက်တာတွေရှိတဲ့အတွက်သတ်မှတ်ထားတဲ့အတိုင်းပြီးနိုင်ချေနေတယ်လို့ဒေါက်ဆာစုကြည်ရှင်းနေပြီဘက်ကခံမှန်းနေကြပါတယ်ခင်ဗျာ။
ကယောဂါကြောင့်စီးပွားရေးခက်ခဲလာတာနဲ့ပြည်နယ်လိုက်ကိုဝင်ဖြတ်ချမှုကန့်သက်ချက်တွေတိုးလာတာကြောင့်ကိုဝင်ဖြတ်ချင်တဲ့အထူးသဖြင့်စီးရဲတဲ့အမျိုးသမီးတွေဟာမြို့တော်ဝါရှင်တန် DC ကိုရောက်လာတဲ့အရေးအတွက်များလာပါတယ်။ဘာကြောင့်လဲဆိုတာ VOA သတင်းတောက်ဘာရိုနီကာပယ်ဒါရက်အဂါစီယာရဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်ရှင်။ကျွန်မခွာမျိုးကဒီနှစ်ဇန်နဝါရီလတလထဲမှာအမေရိကန်ပြည်နယ်16ခုမှာကိုဝင်ဖြတ်ချမှုဆိုင်ရာကန့်သက်ချက်83ခုကိုပြဋ္ဌာန်းခဲ့တဲ့အကြောင်းမျိုးပွားမှုဆိုင်ရာခွင့်ရေးလှုပ်ရှားတဲ့အဖွဲ့ Gutmacha Institute ကထုတ်ပြန်ခဲ့ပါတယ်။အခုလိုကိုဝင်ဖြတ်ချမှုကန့်သက်ချက်တွေဟာအသားအရောင်ရှိတဲ့သူအထူးသဖြင့်ကာယောဂါကြောင့်အလုံးလက်မဲ့ဖြစ်ခဲ့ရတဲ့အမျိုးသမီးတွေအများဆုံးထိခိုက်ရပါတယ်။ရလကတော့ကိုဝင်ဖြတ်ချရလွယ်တဲ့ကော်လိုရာဒိုနဲ့ဝါရှင်တန် DC လိုနေရာတွေမှာကိုဝင်လာဖြတ်တဲ့ဥယျာဉ်တိုးလာတာပါ2020မလာကစပြီးအကျိုးမြတ်တွေမဟုတ်ပဲကိုဝင်ဖြတ်ချပေးတဲ့မြို့တော်ဝါရှင်တန် DC ကဒူပွန်စေကမ်းမှာတခြားပြည်နယ်တွေကနေကိုဝင်လာဖြတ်တဲ့ဥယျာဉ်ဆယ်ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်အဲ့ဒီထက်က50ရာခိုင်နှုန်းဟာကျန်းမာရေးအာမခံမရှိတာနဲ့အစအဆုံးကုန်ကျစရိတ်ဒေါ်လာ12,000ကိုမပေးနိုင်ကြပါဘူးဒူပွန်စီကံပူတွေတည်ထောင်သူမာရီဇာအရီယာစာဘက်စီမိုကအခုလိုပြောပါတယ
် It's not limited to just the financial but it's also included
ကျမတို့စုဆောင်ရသမျှရေမုံငွေတွေကနေလူအသမျှထောက်ပံ့ပါတယ်လူတွေငွေပေးတာလောက်ပဲကန့်သက်ပြီးတော့ထောက်ပံ့တာမဟုတ်ပါဘူးသွားလာရေးခရီးစရိတ်ဟိုတယ်စရိတ်စသဖြင့်ထောက်ပံ့ပေးရပ
ါ DC Abortion Fund ကလည်းငွေရေးကြေးရေးကူညီနိုင်ဖို့ရံပုံငွေရှာပေးနေတဲ့စေတနာဝန်ထမ်းအဖွဲ့ပါဝင်ဝင်နေတဲ့အလုပ်တောင်းမှမရှိကြတော့တဲ့အမျိုးသမီးတွေစီကကုညီဖို့တောင်းဆိုတဲ့တွေပုံများလာတဲ့အကြောင်းရန်ပုံငွေရှာဖွေရေးဒါရိုက်တာဒီဘိုရာဆွတ်လောကပြောပါတယ
် 5 months of 2021 we have pledged over $100,000
နောက်မှဆက်တခုနဲ့ပထမ5လအတွင်းတစ်လကိုဒေါ်လာ3,000,000ကျော်ထောက်ပံ့ဖို့ခတိပေးထားတာပါဒါမဲ့လိုအပ်ချက်ကကျမတို့ပြောထားတဲ့ငွေထက်နှစ်ဆပိုနေတာပါအတက်နိုင်ဆုံးကြိုးစားနေပေမဲ့လည်းအပြည့်အဝမထောက်ပံ့နိုင်ပါဘူ
းကိုဝင်ဖြတ်ချခွင့်စန့်ကျင်တဲ့အုပ်စုတွေကတော့ကိုဝင်ဖြတ်ချမှုကိုတားမြစ်စေခြင်းကြပြီးကိုဝင်ဖြတ်ချဖို့အခွန်ငွေတွေကိုသုံးနေတာကိုတားမြစ်တဲ့ Hyde Amendment ကိုပယ်ဖြတ်ရေးဘိုင်ဒန်အစိုးရအဖွဲ့ကလွှတ်တော်ကိုအဆိုပြုချက်ကိုစန့်ကျင်ဖို့စီရင်လှုပ်ရှားနေကြတာပါ
The most rapid, radical, extreme pro-abortion administration that we have ever had
ဘိုင်ဒန်အစိုးရအဖွဲ့ဟာတခါမှကိုမကြုံဘူးတဲ့အစွန်းအရောက်ဆုံးကိုဝင်ဖြတ်ချတာကိုထောက်ခံတဲ့အစိုးရအဖွဲ့ပါပဲသူတို့ကိုဖိအားပေးဖို့လူတိုင်းကသူတို့ရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့စကားပြောစေချင်တယ်လို့ National Right to Life ရဲ့ဥက္ကဋ္ဌကာရိုတိုဘီယပ်ကပြောတာပါလွှတ်တော်ထဲမှာလည်းကိုဝင်ဖြတ်ချမှုစန့်ကျင်တဲ့အဖွဲ့တွေဟာပြည်နယ်တွေမှာကိုဝင်ဖြတ်ချမှုကန့်သက်ချက်တွေပြန်လျှော့ပေးနိုင်မယ်အမျိုးသမီးကျန်းမာရေးဆောင်ရှားမှုဆိုင်ရာအဥပဒေနဲ့ပတ်သက်ပြီးပြောဆိုနေကြတာတွေရှိပါတယ်ဒါပေမဲ့လို့ကိုဝင်ဖြတ်ချမှုကန့်သက်ချက်အစ်စ်တွေပြဋ္ဌာန်းတဲ့ပြည်နယ်တွေမှာ Texas Heartbeat လို့ခေါ်တဲ့ကိုဝင်ရှိပြီးသတင်း6ပတ်ကျော်ရင်ကိုဝင်ဖြတ်ခွင့်မရှိတဲ့ဥပဒေနဲ့ပတ်သက်လို့ကိုဝင်ဖြတ်ခွင့်တောင်းဆိုလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။ Britney House က Planned Parenthood ဆိုတဲ့ရွေးချယ်ခွင့်ထောက်ခံတဲ့အဖွဲ့ကစေတနာဝန်ထမ်းမှာသူက2012ခုနှစ်မှာကိုဝင်ဖြတ်ချခဲ့သူလည်းဖြစ်ပါတယ
် Abortion that fine however What social equity programs are out there?
အမျိုးသမီးတွေကိုယ်ပုံမဖြတ်စေချင်ဘူးလား။ရတယ်လေ။ကိုယ်ပုံဖြတ်ခွင့်တားမြစ်တဲ့ပြည်နယ်တွေမှာကိုယ်ပုံဖြတ်မချတဲ့အမျိုးသမီးတွေကိုကူညီဖို့ဘလို့လူမှုရေးတန်းတူညီမျှမှုအစီအစဉ်တွေရှိလဲ။အစာအသောက်ထောက်ပံ့ပေးတဲ့အစီအစဉ်တွေတိုးပေးထားလား။ကလေးတွေစောင့်ရှောက်ရေးမှာရောခန်းစားခွင့်တိုးပေးထားသလား။တည်ယူပို့ဆောင်ရေးမှာရောခန်းစားခွင့်တိုးပေးထားပြီလား။ဒီအမျိုးသမီးတွေကိုယ်ဝန်ဖျက်မချရအောင်ဘာတွေလှုပ်ထားပေးကြသလဲ။
1983ခုနှစ်အမေရိကန်တရားရုံးချုပ်ရဲ့ Roe v. Wade စီရင်ထုံးအရကိုယ်ဝန်ဖျက်ချမှုဟာတရားဝင်ပါတယ်။မိလာတဲ့တုန်းကတော့သရေသားဟာသတင်း15ဘတ်ရှိပြီဆိုရင်ကိုယ်ဝန်ဖျက်ချမှုတားမြစ်တဲ့ Mrs. P. ပြည်နယ်ကစုံဖြတ်ချက်နဲ့ပတ်သက်လို့ကြားနာဖို့တရားရုံးချုပ်ကသဘောတူထားပါတယ်။အခုကတော့သဘောထားတင်ပါတယ်ရှေးရိုးစွန်းအများစုကြီးဆိုတဲ့တရားရုံးဟာဥပဒေကို48နှစ်အထိတိုးမြှင့်ပေးနိုင်တာဖြစ်ပါရဲ့ရှင
်ဗီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်ဗီယိုအမေရိကန်တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလ ဒုရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်
အခုတော့ပတ်စဉ်စီစဉ်လို့တင်ဆက်ပြီးမှာပါအရင်ဆုံးတော့မြန်မာနိုင်ငံလူ့ခွင့်ရေးချင်းမျိုးရေးနဲ့ပတ်သက်တဲ့ဒုတ်တန်စီစဉ်ကိုနားဆင်ကြပါခင်ဗျာမင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတ်တန်အသက်ရှင် Podcast ဒီတစ်ပတ်မှာတော့စစ်သားတယောက်ကအသက်17နှစ်အရွယ်ကလေးတူကိုအာထမကျူးကျင်းခဲ့တယ်လို့ကလေးရဲ့အတော်ဖြစ်သူကဆွဆွဲထားပါတယ်ဒီလိုဖြစ်စဉ်ဒီမှာဆိုရင်ပြစ်မှုကျူးလွန်သူတွေကိုအပြစ်မပေးနိုင်တဲ့အများစုကကြော်ကြီးနေတာအသီးသက်လိုက်ကြရပါတယ်ဒီဆောင်မကိုဖရန်တီးယားမြန်မာရဲ့သတင်းထုတ်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ကြောကြပန်းတယောက်မကြသေးမိကမှကြားလိုက်ရရင် သူမဖြစ်သူရဲ့ပြဿနာနဲ့ပတ်သက်ပြီးရှင်ထဲမှာဘလောက်ဆူစွာနေပဲအခေါ်လွတ်လိုက်တဲ့ဘုန်းကြီးကျောင်းရှိရာကိုခတ်တုတ်တုတ်ရှာနေပါတယ်သူရဲ့ရှင်ထဲကအပူရေဟာမျက်နာမှာလာဟက်နေရလို့တောင်ထင်ရတာပါသူဘုန်းကြီးကျောင်းရောက်ချိန်မှာတော့ကျောင်းမှာရှိတဲ့တီလာရှင်ဆရာကြီးကလက်ထဲကိုစားတစောင်းထည့်ပေးပါတယ်စာမှာရေးတာကတားလေးမွေးပေးနော်တဲ့အဲ့ဒီစာကဘုန်းကြီးကျောင်းမှာတီလာရှင်ဝင်နေတဲ 2021ခုနှစ်မတ်လကမှအဲ့ဒီကြောင့်မှဒူမဖြစ်သူကိုတီလာရှင်ပေးဝခဲ့တာပါ။ဒေါ်ကြပန်းကဒူမဖြစ်သူကိုမေးကြည့်ချိန်မှာတော့အထီတက်သားနဲ့ရည်စားဖြစ်နေပြီ။ရက်အတိအကျမမှတ်မိတဲ့တရက်မှာဒူမကိုအာရမပြုခြင်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုပြုခြင်းခံရပြီးနောက်ပိုင်းမှာဒူမဖြစ်သူဟာစိုးရိမ်ထိတ်လန့်နေခဲ့ပြီးဘသူ့ကိုမှမပြောပြခဲ့ပါဘူး။เจ้าก็ตีล้าရှင်เสียจี้ฤยีซ่าซ่าโกจ่วยพี่ขอเปียวมาตีอ่ะหลอดอจาบังก็บอกไปแ
ทนได้ทันซ่ายะพี่รอดูโหอาชีพนี้ไม่ก้าวแน่โหดีด่าเลยมาบ่ดิอะมาโหอะมูตะมีอะแต่โหล้มว่าลงชมไม่ชื่อหรอกดิเบดว่ายาบ่เนาะทีโตโตไลน์เนี่ยฉิมาอะมูตะมีอะเบมาเบดว่าตาลงชมไม่ชื่อหรอกถ้าเราอํานาญ
ဒေါ်ကြပန်းတို့ရွာကစစ်တပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပွဲမကြာခဏဖြစ်တဲ့ဒေသမှာတည်ရှိနေရပါ။ဒီမှာဖြစ်သူအာမပြုချင်းခံရတဲ့ဘုန်းကြီးကျောင်းမှာလည်းစစ်တပ်ကတက်ဆွဲထားတာဆယ်နှစ်မကတော့ဘူးလို့ဒေသခံတွေကပြောပါတယ်။စစ်တပ်တက်ဆွဲတာကိုတရွာလုံးကမလိုလားပါပဲ။ဖယ်ခိုင်းဖို့ကိုလည်းမတက်တာကြတာပါ။2019ခုနှစ်ကကုလသမဂ္ဂကစီလုပ်ခဲ့တဲ့လွတ်လပ်သောအချက်လက်ရှာဖွေရေးမစ်ရှင် IIFFMM ကကောက်နှုတ်ချက်အရမြန်မာစစ်တပ်ကလူငယ်စုလူမျိုးစုတွေဖြစ်တဲ့အမျိုးသမီး၊မိန်းကလေးငယ်တွေ၊အမျိုးသားတွေနဲ့လိင်စိတ်ခံယူမှုကွဲပြားသူတွေအပေါ်မရင်းကျင်တာ၊အုပ်စုဖွဲ့မရင်းကျင်တာ၊လိင်ကျုံစနစ်ကျင့်သုံးတာနဲ့အခြားလိင်ပိုင်းဆိုင်ရာနှိမ်ပန်းနှိပ်စက်တာတွေကိုစနစ်တကျကျယ်ပြန့်စွာကျူးလွန်ခဲ့ရတွေ့ရတယ်လို့ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်ကတရင်သမားတဦးကတော့သူတို့ဒေသမှာလက်နက်ကအဖွဲ့တွေရဲ့အာဏာပြုခြင်းခံရတာတွေတစ်နှစ်ကိုသုံးမှုချက်မနဲ့ကြားရပြီးစစ်တပ်ကကျူးလွန်တာကတော့အများဆုံးပဲလို့ပြောပါတယ
်။လက်နက်ကနဲ့ဆက်ဆက်လာတဲ့ဒီလိုကိစ္စမျိုးဆိုရင်စင်စောက်ခံရတယ်၊ဒီလိုက်တဲ့ဟိုတရင်မားတွေစင်စောက်ခံရတယ်။ဒီစောက်စုတွေကိုယ်တိုင်ဖက်ကဖက်တာကိုလောကမပြောရဲအခြေအနေဖြစ်တယ်ပေါ့။ဒါလည်းလက်နက်ကတို့တစ်ဖက်လုံးနေနေပါရှင်ချက်ထားတဲ့ဒီပြားပြားလေးကိုလည်းမပြောတော့ဆိုတော့ဒါကတိုင်းနဲ့လိုင်းဥမာကျွန်တော်တောင်းဆိုတာအချင်းဆိုတဲ့ချင်းနောက်လူစုဆိုလဲလူစုတို့ရဲ့ဒီဂျင်းကြီးအဖွဲ့ရေးရသတိဂျင်းကြီးအဖွဲ့ရေးဝါဒါဟိုတကယ်ဖြစ်မလဲပါနဲ့တော့တို့တို့ခတ်ကြပါတယ်ဆိုတာမျိုးနဲ့ကျွန်တော်တို့သတင်းတွေပါကျွန်တော်ချုပ်ချဆိုင်တဲ့ချင်းမျိုးလည်းအများရှိခဲ့တယ်ရေးရပါတော့။တချို့ကလည်းဒီတောက်စုတွေ so you are three marvels here tomorrow, Pian, we are all three and fish up with your and the sheet. I knew that I don't care about.
Adilo de Darima, Aramaji Muri, Pilavi, so in the Ubre, Danyada Muja water, Shoji and in it at Gison Jara, Miavai, Aramaji and Kaya Muri, Pibi, so in the Choga, the Kadia, do a Ludi McCantin Jadalo, the Chogale, the Ubre, so we go Mayonji Jabau. The Chodo of Murima, the Alanjaya, Nada Mugo Luchin Edra, a Mugin Sinari, Shibime, the Kango, a chain gala, Jashiza, Mashapuina Edra. Hugo Yodemi, Lesho Laja Radule, Shige, Lo Diavare. Toja Pangaro, Jimu Julonel or Sase Kayadua, Mayan Jang won can be, Jaya Luji Begoda, Lilan Jaman Bibune, Joji Bibugoda, Nolin Tabare.
Masa Maga Tong, Tong and Tafu, I said, Lau, Tong and Tafu, Ama, Sid Yuka, Mono, Sid Afu, Tong and the Ronina said, Shide, the Luci, O Yeda, Biobia, or Ama. น้องๆเจอเนาะเอ๊ะดีแล้วดีโลเล่มาทุบูโลอะมาดีโลเว้ยโลเลยสถาบันอะมาเรเอเชียมาชื่ออะไรไม่รู้เนาะดีโลเลยช่างช่างมานี่เนาะไม่ใช่แล้วอะมารู้มามีเนี่ยดาเปียวลงมามีอ่ะตะเลียอันนี้นาเลนี่นาแล้วอ่ะยายยายว่าแท้เลยโอ้ไม่ก้าวเนาะบ่เนาะโอ้ตะตะหน้าบางเนี่ยชื่อแต่ตะหน้าอะตัวเลยนาอ่ะบ่เนาะอะมาสิงหาราที่ดันไว้แต่อะมาใหญ่อ่ะบ่เนาะนั่นเจ้บ่เลยเนาะดูเดียวเยอะ
ไปขาแล้วดิโลผิดล่ะไปขาแล้วเซลุไม่ได้ตัวอาม่าอาชีหาทาได้อยู่ชาซาตาจีอุบเรปုံมาต้องขนชาวยาอะตันสนนเนี่ยอัจฉะโกอารามะหมู่จูหล่อมากาจูหล่อนตัวโกเป็ดแต่2นาทีอะญาซงชะแมกขันยาနိုင်มาเลยอะตันสนนเนี่ยอะโกตะเนี่ยอะเพ็ดตะแมบีอารามะหมู่จูหล่อมากาทองแทนตะตะอัจฉิอะญาซงชะแมกขันยาနိုင်มาเลยโดจาบังกาတော့ตูมาตูมาอะตมะปุจิ้นขันยาหมู่เนี่ยปะตะบี သမားတို့ဘက်ကလည်းရဲရွာကလူကြီးတွေနဲ့ရိုးရအကြီးကဲတွေကိုလိုက်လံကြောင်းမှန်ရမယ်လို့ဆိုပါတယ်သူတို့ရိုးရအရာကျူးလွန်သူရောကျူးလွန်ခံရသူပါလိုက်လံကြောင်းမှန်ကြောရရပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမြို့ပေါ်နေရာတွေအထိအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်တဲ့လုပ်ရက်တွေကိုတွေ့လာရပါတယ်ရှမ်းပြည်နယ်မန်တုံဘက်မှာလည်းမိသားစုစားဖို့မှုရှာချွတ်ခဲ့တဲ့အမျိုးသမီးနှစ
ပြောပြခဲ့ကြပါတယ်။ချင်းချင်းငယ်ကအမျိုးသမီးတချို့ဟာလဲစစ်ကောင်စီတပ်သားတွေရဲ့လိမ်မိုင်းဆိုင်ရာကျူးလွန်ခံရတာရှိတယ်လို့ဒေသခံတအူကပြောပါတယ်။တန်ပြဝန်ကြားခဲ့ပြီးတော့ရှိတယ်။အဲ့တမတီတီကမဟုတ်ဘဲနဲ့နောက်အမျိုးသမီးတယောက်ရှိတယ်ပေါ့နော်။အဲ့ဒီလိုပေါ့နော်။အဲ့လိုရိတ်ကိတ်ပုံစံထွက်ခဲ့တဲ့အဖမ်းခံရခဲ့မှာပါတယ်။သွားတယ်နားလဲစကားပြောတာဒါပေမဲ့လေအဲဒီကလူလု
lo so se pyo so mu de ajwa ati ma pyu nan ya de lo chu lon tu de u ti yaw ma le a chwe chan pe jin ma khan ya de ba wu tamaro ye pyo ye so kwen shi tu ne tadin mhan pyan cha ye a phwe ko a khu lo sit tan ne patat de a mu ri ne patat bi me myan mo chu sa ya ma phan si khan ya nai ne a chi ni ri chao me myan jin ma pyu tha ba wu ti yaw nya cha mu lo chin ne tu ri ajwa ko le ku nyi pe me a myo thami a phwe a si wi ha စစ်စက်ကအာနာသိမ်းပြီးနောက်ပိုင်းမှာလုံခြုံရေးအခြေအနေတွေကြောင့်အကူအညီပေးဖို့ခက်ခဲလာပါတယ်။အမျိုးသမီးအခွင့်အရေးဆောင်ရွက်ပေးနေတဲ့အဖွဲ့တစ်ခုကအမည်မဖော်လို့သူတဦးကတော့ဒုက္ခတန်တဲ့စကားပြောပြခဲ့ပါတယ်။အရင်ကလေးကစစ်တပ်နဲ့ပတ်သက်တဲ့လိမ်မိုင်းဆိုင်ရာကျူးလွန်ခံရတာတွေမရေမှုတွေကိုတတိထားကူညီရပြီးတရားမျှတမှုရသွားတဲ့အမှုကမရှိသလောက်နည်းရဲ့လို့သူကပြောပါတယ်။
ခံရတဲ့သူကတော့ခံသွားခံရတယ်ဒါပေမဲ့အဲ့ဒီခံရတဲ့သူအနေနဲ့တရားမျှတမှုရရှိဖို့အတွက်ကိုတဲကိုဥတီပြီးမှအပေါင်းဆိုရမှာလေဘယ်ကိုဥတီပြီးတော့ပိုင်တန်းရမှာလေဆိုတဲ့ပုံစံမျိုးကဥတီရမဲ့ပုံစံမျိုးဒီကာလမှာအဲ့လိုမျိုးဖြစ်သွားတော့ဘောနော်ဟိုစစ်တပ်ကိုဥတီရအောင်ထုတ်လွှင့်တာလဲတဲဆိုရဆိုရင်လဲဘယ်ဆိုရဆိုတဲ့ပုံစံမျိုးအဲ့လိုမျိုးခက်ခဲတွေကစအခုချိန်နေမှာစအဲ
ရာမကတိုင်းနယ်ပြည်နယ်တချို့မှာလည်းအရမတူးချင်းခံရတဲ့အမှုတွေထွက်ပေါ်လာနေပါတယ်။တရားဥပဒေစိုးမိုးမှုမရှိတဲ့ဒီလိုအချိန်မှာတရားမျှတမှုရရှိအောင်လုပ်နိုင်ဖို့ကစိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ဒါအပြင်အကျူးလွန်ခံရသူတွေအကြားစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကုစားမှုတွေကိုလည်းထိရောက်စွာလုပ်ဖို့အလန်းဝေးပါတယ်။ဒေါ်ကြပန်းတူမာရဲ့နင်းနာမှုအတွက်ကိုတော့ကျောင်းထိုင်ဖုံးကြီးရရွာလူကြီးတွေရဲ့ဂျောင်းဝင်စေးဆက်ပေးမှုနဲ့စစ်တပ်ဘက်ကတာဝန်ရှိသူတွေလာညှိနှိုင်းနေတာ၃ချိန်ရှိပါပြီ။ကျူးလွန်ခံရတဲ့အမျိုးသမီးငယ်ကပြစ်စင်တွေကိုအသေးစိတ်ရေးသားပြပေမဲ့
ကျွလွန်တယ်လို့ဆက်ဆွဲခံရသူတက်သားကတော့၎င်းအနေနဲ့လက်ကင်တာနဲ့ပါနန်းနာလောက်ပဲလုပ်တယ်လို့ဝန်ခံထားပါတယ်။တရားရင်ဆိုင်ဖို့အတွက်သူတို့နေထိုင်ရာဒေသအခြေအနေအရစိတ်ပူစရာတွေလည်းရှိနေသေးတယ်ဒေါ်ကြပန်းကတော့ဆွေးနွေးညှိနှိုင်းတာတွေကိုမြန်မြန်ပြီးစေချင်နေပါတယ်။နိုင်ငံရေးရလေမကောင်းဘူးလေနော်။ဆိုဒီဥပဒေကျတော့သူကစစ်ခုံးပဲ။ဟိုအတိုင်းပဲသွားမယ်ဆိုလို့ရှိရင်အမတို့တွေ အမတို့ဘယ်သူကအကာအကွယ်လုပ်ပေးမလဲဘယ်သူကလုံခြုံရေးလုပ်ပေးမလဲဆိုတာလေးမရှိဘူးတင်တော့ဒီခေတ်ကဟာတိုက်ပွဲဖြစ်တယ်လေဒီလိုပါက
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်တန်းရဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒုသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒုသံအစီအစဉ်ဖြစ်ပါတယ်အခုဆက်ပြီးတော့စနေညစကားဝိုင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်စစ်ကောင်စီကိုနည်းပညာနဲ့အကူအညီပေးနေတဲ့ကုမ္ပဏီတွေအကြောင်းရေးသားဖော်ထုတ်ရတာဟာလူတွေကိုဖိနှိပ်အုပ်ချုပ်ဖို့နည်းပညာကုမ္ပဏီတွေကိုဘလို့အသုံးပြုနေတယ်လဲဆိုတာလူများသိရှိလာစေဖို့ဖြစ်တယ်လို့မြန်မာအလွတ်တန်းသတင်းတောက်ကွန်မရက်ကျော်သူက VOA ကိုပြောပါတယ်မိုင်းချင်တိုင်းဆက်သွယ်မေးမြန်းထားတာကိုဒီပတ်စနေစကားဝိုင်းအစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာ
မင်္ဂလာပါကွန်မရက်ကျော်သူ
ဟုတ်ကဲ့မင်္ဂလာပါမ
အခုဒီကွန်မရက်ကျော်သူကဒီမြန်မာနိုင်ငံမှာအနာသိမ့်ပြီးရဲ့နောက်ပိုင်းမှာစစ်ကောင်စီကဒီတည်င်းသမားတွေကိုပြစ်မှတ်ထားပြီးတော့အပြင်းထန်သူတို့နှိမ်နင်းတဲ့နေရာနှိမ်နင်းတဲ့အတွက်ကြောင့်ဒီကိုမရက်ကျော်သူတို့လိုတည်င်းသမားတွေကဘေးလွတ်ရာကိုတိမ်းရှောင်ကြရတယ်အခုဆိုရင်ကိုမရက်ကျော်သူလည်းပြည်ပကိုရောက်ရှိလာပြီပေါ့လေဆိုတော့အခုကိုမရက်ကျော်သူဒီနောက်ဆုံးအခုပြည်ပကိုရောက်လာတဲ့အချိန်နေနဲ့ဆက်ပြီးတော့တည်င်းလုပ်ငန်းတွေဆက်ပြီးတော့လုပ်နေတဲ့အချိန်မျိုးအရင်ဆုံးပြောပြပါဦးရှင
်ဟုတ်ကဲ့ပါမပထမဆုံးကတော့ဟိုကျွန်တော်ကတော့လွတ်လာပြီလို့ပြောလို့ရမှာနော်တက်ချက်မှုတွေကနေပြီးတော့လွတ်လာပြီဖန်ဆင်းမှုတွေကလွတ်လာပြီလို့ပြောလို့ရတယ်အဲဒါပေမဲ့ကျွန်တော်လိုပဲဒီအသက်အန္တရာယ်နဲ့ကြုံတွေ့နေရတဲ့ကျွန်တော်တွေအဲနောက်မှအများကြီးရှိသေးတယ်အဲတို့ကအသက်ရှင်ဖို့လိုတယ်အဖန်ဆင်းမခံရဖို့လိုတယ်ဒါမှတောင်းရင်တို့လုတ်ချင်တဲ့အလုပ်ကိုဆက်လုပ်လို့ရမှာပေါ့နော်အဲဆိုတော့ကျွန်တော်ထွက်လာတဲ့အကြောင်းရင်းနေတဲ့ကအဓိကအကြောင်းကိုပြောပါဆိုတော့ကျွန်တော်အလုပ်ကိုကျွန်တော်ဟိုလွတ်လွတ်လပ်လပ်အဖန်ဆင်းမခံရဘဲနဲ့နောက်ကနေထိန်းချုပ်မှုတခုအစိုးရမှုတခုရှိမနေရပဲနဲ့လုပ်ချင်တာပေါ့။ဟောဒါကြောင့်မို့ကျွန်တော်ဒီကိုထွက်လာတာပေါ့နော်။ဆိုတော့စပိန်ကိုရောက်ပြီးသွားတဲ့အချိန်ကျတော့ ICRC ကိုတောင်းလာတာပေါ့နော်။သူဒီမှာသူရဲ့ process တွေရော ICRC ကိုတောင်းပြီးတော့ကျွန်တော်ခွင့်တောင်းလာတယ်။ဆိုတော့သူတို့ကနေပြီးတော့မှအစိုးရစီကိုတောင်းအဲဆိုတော့အစိုးရစီမှာကျွန်တော်နေဆိုင်ခွင့်တခုခုရ။အဲ့ဒီကနေမှတစ်ဆင့်6လ17လစသဖြင့်အဲလတွေကြာပြီးကမှကျွန်တော်ဒီမှာအလုပ်လုပ်ပိုင်ခွင့်လို့စသဖြင့်ပတ်စံလက်ခံခွင့်လို့အများကြီးချစ်တော်မှာပေါ့နော်။ဒါကတော့တော်တော်ရှုပ်ထွေးပါတယ်။အဲဆိုတော့ဟိုဒီကြောင်းလေးနည်းနည်းပြောချင်ရတဲ့အကြောင်းကကျတော့နောက်ထပ်အဲအဲ့လိုမျိုးကျွန်တော်တို့လိုပဲတည်င်းထောက်တွေအဲလိုမျိုးလွတ်မြောက်ရအောင်သွားကျင်တဲ့တည်င်းထောက်တွေနေနဲ့တချို့ဟာတွေဟိုကြိုတင်ပြင်ဆင်ထားလို့ရအောင်ဆိုတော့ကိစ္စမျိုးတော့ဘာလို့လဲဆိုတော့ဒီမှာအခြားနိုင်ငံဖြစ်တယ်အဲနောက်ပြီးတော့ဟိုတယောက်ထည့်ရင်ဆိုင်ရမယ်အကုန်လုံးအသက်ကပြန်စမှာပေါ့နော်ဆိုတော့ကျွန်တော်ကအခုတောက်လျှောက်နေတိုင်းပေါ့နော်အဲမြန်မာနိုင်ငံနဲ့အချိန်ကွာနေပြီမဲ့လည်းကျွန်တော်ဒီမှာဆိုရင်တိတ်တောင်မအိပ်ရဘူးပေါ့နော်ကျွန်တော်ဘာလို့လဲဆိုတော့တောက်လျှောက်လူနေစကားတွေပြောတယ် PDF ကလူနေတဲ့စကားတွေပြောတယ် NUG တဲ့လူနေစကားတွေတောက်လျှောက်ပြောတယ်ဆိုတော့အဲကျွန်တော်အဲ့ဒီဟာတွေကမှ okay စာဖတ်တဲ့သူတွေကဘာသိတင်တယ်လဲဘာစာဖတ်တဲ့သူတွေကဘာစာဖတ်တဲ့သူတွေဘာသိရင်ပိုကောင်းမလဲဆိုတာမျိုးကျွန်တော်အများကြီးရွေးပြီးတော့ရေးရတာပေါ့နော်အဲဆိုတော့ကျွန်တော်တော့ချက်အလာလေးဆက်ရေးတော့မယ်ဆက်လုပ်တော့မယ်အဲနောက်တစ်ခုကကျတော့ကျွန်တော်ကတော်တော်များများကကျွန်တော်စီကိုတင်အချက်လက်တွေအများစုပို့ပေးကြတာဆိုတော့ကျွန်တော်စီမှာတချို့ကိစ္စတွေရှိတယ်အဲပြောလို့ရတယ်အဲအဲ့ဒါကြောင့်တော့ကျွန်တော်ကဒီမှာဆိုရင်တော့ပို့ပြီးတော့အလုပ်ပို့လို့လို့ရမှာပေါ့နော်အဲအဲ့ကြောင့်တော့ကျွန်တော်ဆက်ပြီးတော့ကျွန်တော်စာရေးတော့မယ်အဲနောက်တစ်ခုကကျတော့ဒီလို investigative story တွေဆက်ပြီးတော့ရေးတော့ရှိပါတယ်မှာ
Okay. Ara soso a pyo twa de di ko mrat jaw tu ni ne a aku so yin di sit kaung si a thu thapin sit kaung saung ni ko ho pan po pe ni de company ni ne patat pi lo ho song san phaw thauk yee ta ni ya bo no. So ro ai bai ma aku jamaru twa ya ko mrat jaw tu yee tha de di sit kaung si ko ni pinya ne aku ni pe ni de so de company de chaung bo no. So ro ai lo di da ne patat pi di company ni ne patat pi lo ho song san phaw thauk yee ta de ni ya ma tadin chet lat man kan mu bo no. Di company
เนี่ยปะทะไปแล้วโหบลูตะเถินฉะเล็ดติอยู่ยายอยู่เลยရှင်ဟုတ်ปฐมဆုံးก็တော့ကျွန်တော်ကတော့ဟိုအကျွန်တော်မှတ်မိသလားအစားဆုံးပြန်ပြောရအောင်เนาะဟိုပူမအင်နာဂျီကိစ္စအစားလို့ပြောမယ်ဆိုတော့ပူမအင်နာဂျီစင်ကာပူအခြေစိုက်ပူမအင်နာဂျီကုမ္ပဏီကနေပြီးတော့ဒီနေမနိုင်ငံထဲမှာရှိတဲ့သူတို့ရုံးဟိုရုံးရဲ့အဆောက်အအုံပစ္စည်းတွေကိုအသုံးပြုပြီးတော့စစ်တပ်ကနေပြီးတော့ဒီလေယာဉ်စီဖြည့်ပြီ
ကျွန်တော်ကျွန်တော်လူတွေကဟိုပထမဆုံးကတော့ဒီကိစ္စစပြီးတော့နောက်ပိုင်းမှာလူတွေအများစုကျွန်တော်အဲ့လိုကုမ္ပဏီနဲ့ပတ်သက်တဲ့အချက်လက်တွေအများဆုံးကိုပေးလာကြတာပေါ့ဗျအခုလိုပေါ့နော်ဟိုစစ်ကောင်းဆောင်နေကိုပံ့ပိုးပေးနေတယ်အဲ့ဒီကုမ္ပဏီနဲ့ပတ်သက်ပြီးတော့ရေးရတဲ့အကြောင်းရင်းကိုအခုလိုပြောပြနေနေရမှာနေဟိုဒီကုမ္ပဏီက
စစ်ကောင်းဆောင်နေအတွက်ပေါ့နော်ဘာကြောင့်သူတို့တွေကပံ့ပိုးပေးနေလဲဘလို့အကျိုးမြတ်တွေရနေလဲဆိုတဲ့အပိုင်းကြတော့ဘယ်လိုရှိလဲရှင်ဟုတ်ကဲ့ပထမဆုံးကတော့ဒီကုမ္ပဏီတွေကအခုမှဝုန်းစုပေါ်လာတာမျိုးကုမ္ပဏီတော့မဟုတ်ပါဘူးဥပမာနောင်ယိုးကုမ္ပဏီပေါ့ကျွန်တော်ရေးတဲ့ကုမ္ပဏီကနှစ်ခုတခုတော့နောင်ယိုးကုမ္ပဏီလို့ခေါ်တယ်နောက်တစ်ခုကကျတော့ဖစ်ကာမြန်မာလို့ခေါ်တယ millimeter ဆိုပြီးထပ်ခွဲလိုက်တယ်ဆိုတော့2014ပတ်ဝန်းကျင်လောက်မှာမဖက်စကမြန်မာနဲ့ပတ်သက်ပြီးပြောရင်2014ပတ်ဝန်းကျင်လောက်မှာသူတို့ကအစိုးရနဲ့ပြီးဦးသိန်းစိန်ဆိုတာလက်ထက်ပေါ့အဲ့ချိန်လောက်မှာသူတို့ကုမ္ပဏီက business ဝင်ဘူးတယ်ဒါပေမဲ့ကျွန်တော်အဲ့ချက်လက်ကိုပြန်ရှာတော့မတွေ့ဘူးဒါပေမဲ့သူတို့နေဆက်တဲ့သူတွေစီကပြန်ကြားလာကြတော့ business ဝင်ဘူးတယ်အဲ့နောက်ပိုင်းမှာမှသူတို့ကဒီနာမည်အသစ်တွေနဲ့ပြန်ပြီးတော့ register ပြန်လုပ်တယ်ပြီးတော့တင်တာတွေဝင်ပြိုင်တယ်ပေါ့နော်ဆိုတော့နောက်ပိုင်းတော့ခွဲပြောပေါ့တပိုင်းကတော့နောင်ယုတ်ကုမ္ပဏီအကြောင်းနဲ့အဲတပိုင်းကတော့ Fisk ကမြန်မာအကြောင်းပေါ့ဆိုနောင်ယုတ်ကုမ္ပဏီကဒီကုမ္ပဏီနှစ်ခုလုံးနဲ့ပတ်သက်ပြီးဘာကြောင့်အရေးကြီးနေသလဲဘာကြောင့်ကျွန်တော်ရေးရသလဲဆိုတဲ့အကြောင်းပြချက်ကိုပြောရင်တော့သူတို့ကလက်ရှိလူတွေကိုဖမ်းဆီးနေတဲ့ဒီ CCTV နဲ့မှတ်တမ်းယူပြီးဖမ်းဆီးနေတဲ့ကိစ္စတွေနောက်တစ်ခုကကျတော့ဒီကိစ္စကအခုလောလောဆယ်ပြောလို့အခုလောလောဆယ်စိုးရင်လို့ပြီးသွားမယ်ကိစ္စမျိုးတော့မဟုတ်ဘူးအခုလိုလိုအကောင့်ထဲပြောက်လို့ရမယ်ကိစ္စမျိုးလည်းမဟုတ်ဘူး။ဒါမှမဟုတ်ထောင်ထဲမှာဖန်ဆီးခံရတဲ့သူတွေတော့ကျွန်တော်တို့ကပြောက်လို့ရပါတော့ဒီပစ္စည်းတွေကိုဒီ CCTV တွေကိုသုံးပြီးတော့သူတို့ကဒီလူတွေကိုဖမ်းထားပြီဆိုတာမျိုးပြောလို့ရတယ်။မကားတွေကိုသူတို့ခြေရခံပြီးတော့ဘယ်ကားကတော့ဘယ်မျိုးနေရာထပ်သွားတယ်ဘယ်မျိုးနေရာဝင်တယ်ဆိုရင်သူတို့ရှာရလွယ်ဆိုတာမျိုးပြောလို့ရတယ်။ဒါပေမဲ့နောက်ပိုင်းမှာကျတော့ရင်းရှည်အတွက်ပေါ့တကယ်လို့သာဒီအာနာရှင်ကသဆိုးရှည်သွားခဲ့လို့ရှိရင်အဲဒီပစ္စည်းတွေအကုန်လုံးကသူတို့တက်ဆင်ထားတဲ့ပစ္စည်းတွေအကုန်လုံးကဒီပြည်သူလူထုရဲ့အဲလွတ်လပ်ခွင့်ကိုချင်းချောက်လာမယ်ဆိုတော့လုံးဝဂျိမ့်ကြီးပဲဒါကျွန်တော်ပြောလို့ရတယ်ပေါ့နော်အဲနောက်တစ်ခုကကျတော့ဒီတချို့ကလည်းပြောကြတယ်โอเคပေါ့အရင်တုန်းကလည်းပဲဒီပစ္စည်းတွေကလုံနေကြပြီ CCTV တွေကိုတက်ဆင်နေကြပြီအခုမှဘာလို့ဒီဟာပြဿနာဖြစ်ရတာလဲဆိုပြီးတချို့ကကျတော့မေးခွန်းထုတ်ကြတယ်ဆိုတော့ကျွန်တော်မြင်လာကြတော့ဒီနည်းပညာအဆင့်မြင့်နည်းပညာပစ္စည်းဆိုတာဒီမိုကရေစီအစိုးရလက်ထက် Democratic ဒီဒီမိုကရေစီကိုတန်ဖိုးထားတဲ့အစိုးရရဲ့လက်ထက်မှာဆိုရင်တော့ဒီဟာပြဿနာမရှိဘူးဒါကလူတို့ရဲ့လုံခြုံရေးကိုတောင်းလျှောက်ပေးမယ်နောက်ပြီးတော့ဒီရာဇဝတ်မှုတွေကိုကာကွယ်ပေးမယ်ဆိုတာမျိုးဖြစ်လာတယ်ဒါပေမဲ့ဒီအဆင့်မြင့်နည်းပညာပစ္စည်းတွေကအာဏာရှင်လက်ထက်ကိုဒီစစ်ကောင်စီလက်ထက်ကိုစစ်တပ်လက်ထက်ကိုမတမာသူတွေလက်ထက်ကိုရောက်သွားပြီဆိုရင်တော့ဒီဟာသူတို့အတွက်လူသက်လက်နက်တွေဖြစ်လာမယ်ဒါကတော့ကျိန်းတယ်ဆိုတော့အခုမြန်မာနိုင်ငံရင်ဆိုင်နေရတဲ့ကြေညာအဲ့ဒါပေါ့နော်နောက်တစ်ချိန်မှာကျွန်တော်တို့ကဒီမင်းအောင်မိုင်သာစက်ကောင်စီသာတက်ဆိုးရှီလာခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတွေနေထိုင်ရတဲ့နေစဉ်လူမှုဘဝတွေကသူတို့ရဲ့လုံလောက်ခံကကြောက်ဆုံးကုန်မှာအာဆိုတော့ကျွန်တော်ဟိုတချို့သတင်းတော့တွေကမေးကြတာပေါ့နော်ဟိုနောက်တစ်ချိန်မှာဒီဟာတွေအခြေခံပြောလို့ရှိရင်ဘာဖြစ်လာနိုင်တယ်လဲဆိုရင်ဥပမာတရုတ်လိုဖြစ်လာမှာရှင်ကျန်းဒေသလိုမျိုးဖြစ်လာနိုင်မှာလားအာနောက်တစ်ခုကကျတော့ဥပမာမြောက်ကိုရီးယားလိုဖြစ်လာနိုင်တယ်လားပြောရင်အာနာရှင်တက်ဆိုးရှင်တွေတရွေးကတော့ဒီဟာတွေကသူတို့အထောက်အကူပြုနေပြီးတော့လူတွေရဲ့လွတ်လပ်ခွင့်တွေကဆက်ပြီးတော့ဆုံးရှုံးနေဦးမှာပဲလို့ကျွန်တော်ဖြေတာပေါ့နော်ဆိုတော့ဒီကိစ္စကိုရေးနေရတာဒီလိုဟာတွေကိုလူတွေခယုပြုလာစေခြင်းနဲ့ပေါ့နော်အခုချင်းချင်းလောလောဆယ်တော့တအားသွားပြီးတော့အကောင့်တွေပြောက်လို့ရမှာမဟုတ်ဘူးဒါမှရေးရှည်မှာတော့ဒါစက်ကောင်စီရဲ့ရေးရှည်စီမံကိန်းလို့ကျွန်တော်တွေ့တယ်ကြောင့်ဒီကိစ္စကိုဖော်ထုတ်ရေးသားနေတာပါမှာ
โอเคเออดีสิกองซีก็ทุกทีใช้ไปก้าวสองดีเนี่ยดีนี้เป็นยากรมนี้เนี่ยโอ้โหเปล่าที่หัวปัตตาสัสนี่เลยใช่ไ
หมเออส่วนน้องยูกรมนี้จะมุ่งเปลี่ยนส่วนตัวนั่นท้องอาคุณเนี่ยเรามาดูกรมนี้มาปกติเกเรบ่เนาะประเทศวินซาเดียก็นั่นท้องอาเนี่ยนั่นท้องจะเสียจ้ามาส่วนนี้เป็นยากรมนี้ชัวร์ก็ตัวนั้นมันจ้าเราไม่จ้าหูน้องยูกรมนี้ส่วนมันจ้าหูน้องกูว่าดีกรมนี้ปัญชินเจ้าเว้นทุกทีส่วนเลยลูกยันนั้นมันเลยไม่จ้าหูแต่เมื่อดีตัวยูบีจีกรมนี้ก้าวท้องเนี่ยน้องบิดอโซย่าโปรเจกต์ยาเลยเราดีแล้วดอกสาวเนี่ยมา CCTV ตั้งพวกโปรเจกต์ยาเลยสรุปฮะดีด้วยยุคดิจิทัลเนี่ยพอละเลยสมมติตัวจ้าอันของตัวจ้าสรุปเราคู่กันจ้าเราท้าวเตสินเราไปมาถ้าเราโอ้ยังโอ้ติดดาตินชาเลยใช่ป่ะเนาะท้าวเนสเตลีคู่เนี่ยมาที่เราอยู่คอมมูนีเย่ดีแชร์โฮลด์ได้ยาวเนาะสาวออนไลน์ตัวเองก็ไปสรุปตัวกันเนี่ยพี่อ๋อที่อุยอปานายงานจะนายงานมาในงานจะนายงานกูดีกากวยวุ้นชานาเลยก็การเนี่ยนายเนี่ยตัวเกเรเฉยมาดิ hacking team ဆိုရဲဒီနီးပညာကုမ္ပဏီတခုရဲ့ email ကိုရခဲ့တယ်ဆိုတော့အဲ့ email ကနေပြီးတော့ hacking team ကို email ပို့ခဲ့ email တခုရှိတယ်အဲ့ဒါပါအဲ့ email မှာဗာပြောတယ်ဆိုတော့သူကဒီမြန်မာနိုင်ငံကာကွယ်ရေးဝန်ကြီးဌာနရဲ့ကိုစားသူတို့ကနေပြီးတော့ hacking team ကိုအကူအညီတောင်းလာပါသူတို့ဘာလို့မှာလဲဆိုတော့ဖုန်းနဲ့ပတ်သက်တဲ့ကိစ္စတွေဒီနီးပညာနဲ့ပတ်သက်တဲ့ကိစ္စတွေကိုဒီကုမ္ပဏီရဲ့အကူအညီကိုယူပြီးတော့အော်ဒီမြန်မာနိုင်ငံကကော်ပိုရိတ်ဝန်ကြီးဌာနကအလုပ်လုပ်မယ်ဆိုရဲအတိတ်ပဲပါ။ဆိုတော့အဲ့ဒီ email ကဘယ်လိုပေါက်ကြလာလဲဆိုတော့2015ခုနှစ်မှာဒီ data breach ပေါ့လေ။ဒီကုမ္ပဏီတွေနီးပညာကုမ္ပဏီတွေရဲ့ဒီအချက်လက်တွေပေါက်ကြမှုဖြစ်ခဲ့တယ်။ဆိုတော့အဲ့ဒီမှာ WikiLeaks မှာအဲ့ဒီ email တွေပေါ်လာတာပေါ့။ဆိုတော့ဒါပေမဲ့စိတ်ဝင်စားကြတာကအဲ့ဒီ email ကိုကြည့်ခြင်းအပြင်ကျွန်တော်တို့ဘာသာတွေ့လဲဆိုတော့ဒီကုမ္ပဏီနောင်ယိုးကုမ္ပဏီဟာဒီမင်းအောင်နိုင်ပေါ့နော်။ဒါဒီ2014ခုနှစ်ကစစ်ကောင်ဒီစစ်တပ်ကိုကုညီနေတယ်ဆိုတာအတိတ်တာထင်ရှားနေ။ဒါပေမဲ့2020မှာကျတော့2021မှာကျတော့ဒီကျွန်တော်ဇန်နဝါရီပေါ့ဒီအာဏာမသိခင်ကာလမှာဒီသမရအိမ်တော်ကို CCTV တပ်ဆင်ရေးလုပ်ငန်းတင်တာအောင်မြင်သွားတဲ့အချိန်မှာနောင်ရုပ်ကုမ္ပဏီပါတယ်။ဆိုတော့အဲ့တော့ကြည်ချင်းအချင်းစစ်တပ်ကိုကုညီပေးနေတဲ့ကုမ္ပဏီကိုဒီရောင်းစန်းစုကြည်လက်ထက်သမရအိမ်တော်တဲမှာဘာကြောင့်ဒီလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စကိုပေးလိုက်ရတယ်ဆိုတော့အဲ့တော့ကြည့်ချင်းရတယ်သူကဘယ်လောက်ထိနီးစပ်နေတယ်လဲအစိုးရဘက်ကဘယ်လောက်ထိစိတ်ဝင်ထားနိုင်တယ်လဲဆိုတော့ကျွန်တော်တို့ကမြင်တာပဲပေါ့အဲဆိုတော့အခုနပြောတဲ့2014ခုနှစ်က email ဆိုရင်လည်းအဲ့လိုပဲဒါသူကကာကွယ်ရေးဝန်ကြီးဌာနအတွက်ကိုစားတော်မှာအလုပ်လုပ်ပေးနေတယ်ဆိုတော့သူတို့ရဲ့ချိတ်ဆက်မှုကဟန်ဝေါ်စရာကောင်းတော့အကြီးပဲလို့ပြောလို့ရတာပါဒါတော့နောင်ယူကုမ္ပဏီချင်းเนา
ะအဲ့တော့ဟိုစစ်တပ်ကတကယ်လဲဆိုတော့နီးပညာရဲ့အခမ်းကဏ္ဍကိုသူတို့ကအရန်ကိုအလေးပေးတဲ့အနေထားပေါ့နော်။ဘာကြောင့်လဲဆိုတော့အခုအာနာသိန်းကြီးရဲ့နောက်မှာလူတွေကိုသူတို့ဖမ်းဆီးတဲ့နေရာမှာပဲဖြစ်ဖြစ်လူတွေကိုခြေရာခံလိုက်တဲ့နေရာမှာပဲဖြစ်ဖြစ်သူတို့ကဒီလိုနီးပညာတွေကိုသူတို့ကောင်းကောင်းကိုတွန်းတွန်းကြဲကြဲအသုံးပြုလာတယ်။နောက်အသုံးပြုနိုင်နေဆိုတဲ့အနေထားမှာအဲ့တော့ဒီစစ်တပ်ကစစ်တပ်ရဲ့ဒီနီးပညာအသုံးပြုမှုအဆင့်ကနိုင်ငံတကာနဲ့ရှင်ရင်ဘယ်အဆင့်မှာရှိနေလဲရှင်။
အလုပ်တဲ့အကြီးလို့ပြောလို့မရသေးဘူးမှာဘာလို့လဲဆိုတော့ဥမာရန်ကုန်မှာရှိတဲ့ command and control center ကနေပြီးတော့ဥမာလွတ်တော်အဆောက်အုံရှိမှာရှိတဲ့ command and control center ကနေပြီးလုပ်ချင်တယ်ဆိုရင်ပထမဆုံးသူတို့လိုတာကတော့ database ပေါ့ဥမာဆိုပါစို့ကျွန်တော်မျက်နှာရယ်ကျွန်တော်ရုပ်ရယ်ကျွန်တော်စီးတဲ့ကားရှိတယ်ကျွန်တော်ကားတော့မရှိပါဘူးဆိုလို့ကျွန်တော်စီးတဲ့ကားရှိတယ်ဆိုရင်သူတို့အားအရည်အကုန်လုံးကိုအရင်ဆုံး database ရောက်အရင်ဆုံးထည့်ထားအဲတကယ်လို့ကျွန်တော်ကသူတို့ CCTV တက်ထားတဲ့နေရာကိုဥမာကျွန်တော်ကအခုအချိန်ကြီးမှာဆိုရင်ဒါဝန်ရမ်းပြေးပေါ့နော်ဝန်ရမ်းပြေးတယောက်ကဖြတ်သွားလို့ရှိရင်ကျွန်တော်ဓာတ်ပုံကိုမှတ်တမ်းတင်ပြီးတော့အဲ့ database ထဲကိုချိန်လိုက်လို့ရှိရင် okay ဒီလိုကဒီလိုပဲဆိုတော့တိသွားနိုင်တာပေါ့ဒါမှပြဿနာကအခုအချိန်မှာဒီစစ်ကောင်စီထဲမှာအခုနကကျွန်တော်ပြောတဲ့ database ရှိမနေသေးဘူးဒါသူတို့မလုပ်ရသေးဘူးဒီကိစ္စကိုဟိုမှာမန္တလေးဝန်ကြီးချုပ်ကဆိုဝန်ခံမှုတယ်ပေါ့နော်မန္တလေးအတိုင်းအစိုးရတည်းကဆိုဝန်ခံမှုတယ်အဲသူတို့ဒီ database တွေလိုနေပါသေးတယ်ဆိုပြီးပြောမှုတယ်နီးပညာရှုထောင့်ကကြည့်ပြန်တော့လေ database မရှိသေးဘူးဒီဟာသူတို့ဟိုအင်တိုင်းအားလိုက်လို့တော့မရဘူးသူတို့ပထမဆုံးလိုတာ database လိုမယ်သူတို့ရဲ့အချက်လက်တွေလိုမယ်မှတ်ပုံတင်လိုမယ်ကားနံပါတ်တွေလိုမယ်ဒါမှမဟုတ်သူတို့ဘာလို့လို့ရတယ်လဲဆိုတော့သူတို့အခုလက်ရှိသုံးနေတဲ့တချို့ကင်မရာတွေဆိုရင်မြန်မာငွေနဲ့ဆိုရင်3,500နဲ့800ကျတန်တစ်လုံးထဲကို3,500နဲ့800ကျတန်တဲ့ CCTV ရှိတယ်ဆိုတော့သူတို့ဘာလို့လို့ရတော့လူ200 300လောက်လမ်းပေါ်မှာလမ်းလျှောက်သွားနေတယ်ဆိုရင်တော့မှအဲ့ဒီကလူတယောက်လောက်ကိုရွေးပြီးတော့မျက်နှာကိုဓာတ်ပုံရိုက်ထားလို့ရတယ်ဆိုတော့ project တွေအခုစနေပြီးတော့ပြောလို့ရတယ်ဒီဟာက3နှစ်ကနေ5နှစ်အတွင်းမှာဒီဟာတွေကသူတို့တကယ်တုံးလို့ရနိုင်တဲ့အခြေအနေမျိုးရောက်လာတာ။ဒါတော့နီးပညာရှုတော့မှာပေါ့နော်။အခုလောလောဆယ်တော့တုံးလို့ရနိုင်သေးတာကကားနံပါတ်ပြားတွေကိုသူတို့ခြေရာခံလို့ရတယ်။အဲဒါကတော့ဒီအာနာမသိခင်တက်ထားတဲ့ CCTV တွေအထူးသဖြင့်ရန်ကုန်မြို့အ ထွက်မှာတတ်ထားတဲ့ CCTV တွေကနေသူတို့ခြေရခံလို့ရတယ်အဲဟိုမှာတရားဝီတိုင်းကနေအဝင်ထွက်ကိုသူတို့ခြေရခံလို့ရတယ်အဲဒီဘက်မှာဆိုရင်ဒီမကွေးတို့ပကိုးတို့စတဲ့အဲမှာခြေရခံလို့ရတယ်အဲနောက်0 mile လို့ခေါ်တဲ့ရန်ကုန်နေပြီးတော့အဝင်ပြေးလမ်းပိုင်းမှာတတ်ထားတဲ့အာနေပြီးတော့ကားတွေကိုကောင်းကောင်းခြေရခံလို့ရတယ်တချို့စစ်တွေကဘလောက်ထိကောင်းတယ်လဲဆိုရင်ကားထဲမှာထိုင်နေတဲ့လူတော်မှဒီကားမှန်ကိုဖောက်ပြီးတော့ကားမှန်တော့ကားရှိရမှန်ကိုဖောက်ပြီးကောင်းကောင်းတပ်ပုံရဲလို့ရနိုင်တဲ့အဆင့်တည်းရှိတယ်ပေါ့ကျွန်တော်အဲ့ဒါအကုန်လုံးကိုဟိုလုပ်နေတဲ့ကုမ္ပဏီကကြတော့ပထမဦးဆုံးအဲ့ခုနပြောတဲ့နောင်ယုံကုမ္ပဏီမဟုတ်ဘဲနဲ့ဒီကုမ္ပဏီက Fisker Myanmar ဆိုတဲ့ကုမ္ပဏီပေါ့ Fisker Myanmar ကပိုင်ရှင်ကသူ့ရဲ့ chairman ကကြတော့ဒီစင်ကာပူပေါ့တရုတ်ပေါ့နော်အဲသူပထမဆုံးထောင်ခဲ့1996မှာထောင်ခဲ့တဲ့ကုမ္ပဏီကကြတော့ Fisker Australia ဆိုတော့ Australia နိုင်ငံမှာထောင်ခဲ့တဲ့ကုမ္ပဏီပြီးတော့မှကြတော့1996မှာMyanmar Fisker ဆိုပြီးတော့မြန်မာနိုင်ငံအတွက်ထောင်တာပေါ့ဆိုတော့စင်ကာပူပေါ့တရုတ်ဖြစ်တယ်နောက်တစ်ခုကကြတော့မြန်မာနိုင်ငံအတွက်ဥဆောင်ပြီးလုပ်ပေးတဲ့သူကကြတော့မြစ်ကြီးနားမှတ်ပုံတွေခြင်ထားတဲ့ယူနန်ကတရုတ်သူနာမည်ကဦးဇော်ဝေးလို့ခေါ်တယ်သူတော့ Eric Zorway ဆိုပြီးခေါ်ကြတယ်ပေါ့ဆိုတော့သူကကြတော့ဥပမာကျွန်တော်တို့ဦးဖြိုးမင်းလက်ထက်ကပြီးခဲ့တဲ့ရွှေဒဂုံဖျား Smart Bogora CCTV စီမံကိန်းကိုလည်းသူကတင်တာရခဲ့တယ်အဲနောက်တစ်ခုကကြတော့ရခိုင်ပြည်နယ်2019ခုနှစ်မှာရခိုင်ပြည်နယ်ဒီ AA နဲ့အဲတက်တနာတိုက်ပွဲတွေအကြီးကြီးဖြစ်နေတဲ့အချိန်ပေါ့ဒီစစ်တပ်နဲ့တက်တနာကြီးကြီးဖြစ်နေတဲ့အချိန်မှာသူကလုံခြုံရေးအကြောင်းပြပြီးတော့အဲဒီ2019ခုနှစ်မှာဒီစစ်တွေတပကံအငူမော်ကနေပြီးတော့ဒီကျွန်တော်တို့အဘူးစီတော်မောင်တော်နောက်ပလဝအထီသူကကင်းစကန်140ကျော်150နီးပါးပေါ့လေအဲ့ဒီမှာသူက CCTV တက်ခဲ့အဲ့ဒီ project ဆိုရင်ကျွန်တော်ရထားတဲ့စာရွက်စာတမ်းတွေအရဆိုရင်3,000ကျော်ဖို့ကျော်ရှိတယ်ဆိုတော့ပြောရရင်အဲ့ဒီ project အကြီးကြီးပဲဒါပေမဲ့အခုလောလောဆယ်မှာအဲ့ဒီ project ကြောင့်အဲ့ project ကနေလုတ်ထားတဲ့ဒီ CCTV တွေကိုတွားကြည့်လိုက်လို့ရှိရင်တခုမှသုံးလို့မရတော့ဘူး။ပြောကြင်တာ2019ခုနှစ်ကာလကဒီဟာ ZD ဘန်းမောက်ခဲ့တဲ့ကိစ္စပေါ့နော်။တင်းသုံးသောင်းဝဲကျော်ကြီးပလုံသွားတယ်။နီးစက်ရလူတွေရသွားကြတယ်။နောက်တစ်ခုကဒီကုမ္ပဏီကရသွားတယ်။ဒါပေမဲ့အစိုးရကအဲ့ဒီဟာကိုကောင်းကောင်းခံစားကြရမှာမဟုတ်ဘူး။ဘယ်သူမှလည်းမသိလိုက်သလိုဘာဖြစ်သွားမှလည်းမသိကြဘူး။ဆိုတော့အဲ့ဒါကြီးကဟိုကျွန်တော်တို့ပုံမှန်လူတွေမသိဘဲနဲ့နောက်ပယ်မှာဖြစ်ပြနေတဲ့နိုင်ငံတော်ဝင်ငွေတွေဆုံးရှုံးတာတွေနောက်တစ်ခုအခုလက်ရှိအချိန်တွေဆိုပုံမှန်လူတွေအဲဂရုမပြုတ်နိုင်ပဲနဲ့သူတို့လုံနေတဲ့နောက်ကွယ်ကကိစ္စတွေလို့ပြောလို့ရတာပေါ့။အ
ဲ့တော့ဒီလိုနည်းပညာအသုံးပြုရတဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ရှိရင်ပေါ့နော်အစိုးရကဒီ Fisker လို့နိုင်ငံခြားသားပိုင်ဆိုင်တဲ့ကုမ္ပဏီတွေလည်းပါဝင်ပတ်သက်လာတဲ့အခါကျတော့ဒီနိုင်ငံတကာပိတ်ဆို့မှုတွေကရောဒီလိုနည်းပညာကုမ္ပဏီတွေကိုအကျိုးထိရောက်မှုပေါ့နော်ပတ်ရောက်မှုတွေရောမရှိဘူးလား။
ပထမဆုံးကတော့ဟိုကျွန်တော်တို့ကနိုင်ငံတကာလို့ပြောရင်အနည်းဆက်ဆုံးကိုသွားကြည့်ကျွန်တော်တို့အာဆီယံကိုသွားကြည့်တာပေါ့နော်ဆိုတော့အာဆီယံမှာအခုနောက်ကျွန်တော်နီနီဆက်ဆက်ပြောလို့ရတာကစင်ကာပူဟိုနိုင်ငံပေါ့ဘာလို့လဲဆိုဒီထဲမှာပါနေတဲ့ကုမ္ပဏီတွေက register ဥပမာနောင်ယိုးဆိုရင်သူကစင်ကာပူမှာ register လုပ်ထားဘူးလေသူ့နာမည်နဲ့ပဲနောင်ယိုးကုမ္ပဏီ limited နောင်ယိုး technologies company limited ဆိုတဲ့နာမည်နဲ့စင်ကာပူမှာသူ register လုပ်ထားတယ်မှတ်ပုံတင်ထားတယ်ဒီ Fisker ဆိုရင်လည်းစင်ကာပူအခြေစိုက်အဲကုမ္ပဏီဖြစ်တယ်။အော်စတြေးလျမှာလည်းရှိတယ်။အထူးသဖြင့်တော့စင်ကာပူမှာအခြေစိုက်တဲ့ကုမ္ပဏီတွေဖြစ်နေတယ်။ဆိုတော့စင်ကာပူအခြေစိုက်ပြီးတော့မြန်မာနိုင်ငံမှာအလုပ်လုပ်နေတယ်ဆိုတော့ပြောရရင်ဒီဟာကဟိုနိုင်ငံတကာအခြေအနေနဲ့ကြည့်မယ်ဆိုရင်သူကအပြင်းမှထိုင်ပြီးတော့အတွင်းထဲကိုလှမ်းပြီးတော့အလုပ်လုပ်နေတဲ့ပုံစံပဲ။ဒါပေမဲ့ဒီဟာကိုဟိုပြောကြဆိုကြလုပ်ကြတဲ့ဟာကြတော့ကျွန်တော်တို့ကထိထိရရလုပ်ကြတာမတွေ့ဘူး။မမြင်ရဘူး။HRW က Human Rights Watch ကနေပြီးတော့ဒီနောင်ယိုးကုမ္ပဏီအကြောင်းနဲ့ Lin IT Solution ဆိုတဲ့ကုမ္ပဏီအကြောင်းကိုသူတို့ထုတ်ပြန်မှုတွေအဲဒီကုမ္ပဏီတွေကနေပြီးတော့နေပြည်တော်တို့နောက်ရန်ကုန်တို့မြို့တွေမှာ CCTV တွေတပ်ဆင်နေတယ်ဒါကလူတွေအတွက်နောက်ဒီမိုကရေစီလိုလားသူတွေအတွက်အန္တရာယ်ဖြစ်လာနိုင်တယ်ဆိုပြီးထုတ်ပြန်မှုတွေဒါပေမဲ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့နောက်ကနေပါလာတဲ့ action မျိုးကြတော့ကျွန်တော်တို့မမြင်ရအောင်ကျွန်တော်တို့ကအခိုင်အမာတက်တင်နေပြောလို့ရတာပေါ့မှာ
စစ်တပ်ကသူ့ရဲ့အကျိုးစီးပွားနဲ့ပတ်သက်လာရင်ပေါ့နော်ထိခိုက်စေတဲ့လုပ်ရမှန်သမျှကိုသူတို့ကဟိုလုံးဝဟိုလက်မခံတဲ့အနေအထားရှိရပေါ့လေဆိုတော့ဒီဒါနဲ့ပတ်သက်လို့ရှိရင်လေဒီလိုဖော်ထုတ်ရေးသားတဲ့သူတွေဒီဆိုလို့ရှိရင်လေသူတို့ဟာဒါဖန်ဆီးတာမျိုးအရေးယူတာမျိုးတွေအရင်ကနေကလည်းသူတို့လုပ်ခဲ့တာဆိုတော့အခုဒီကွန်မရက်ကျော်သူအနေနဲ့ဒီလိုစစ်ကောင်စီကိုနီးပညာနဲ့အကူအညီပေးနေတဲ့ကုမ္ပဏီတွေဆိုပြီးတော့ဟိုစုံစမ်းဖော်ထုတ်ရေးသားလာတဲ့အပိုင်းပေါ့လေဆိုတော့အရင်ကနေကလည်းဒီကိစ္စကိုကိုဟိုကွန်မရက်ကျော်သူကစခဲ့တဲ့ခါကျတော့ဒီဟိုင်းနဲ့ပတ်သက်ပြီးတော့ဒီစစ်တပ်နဲ့ပတ်သက်တဲ့ဒီအကျိုးစီးပွားဒီကိစ္စတွေကိုဖော်ထုတ်ရေးသားတဲ့ခါမှာဟိုတွေ့ကြုံရတဲ့အခက်အခဲစိန်ခေါ်မှုတွေကဘာတွေလဲရှင
်။ပထမဆုံးတစ်ချက်ကတော့ကျွန်တော်ကိုတည်င်းပေးလာတဲ့သူကိုကျွန်တော်ယုံရမယုံရစဉ်းစားရတာပေါ့နော်။အဲနောက်တစ်ခုကဒီလိုနဲ့ကျွန်တော်စကားအများကြီးပြောရတာပေါ့။โอเคအဲတချို့လူတွေက ကျွန်တော်ကယုံရမှာလားမယုံဘူးလားဆိုသူ့မျက်နှာကိုကြည့်ပြီးဆုံးဖြတ်လို့တော့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်ကโอเคဘာလို့လုပ်တယ်လဲဘယ်ယာလို့လဲနောက်ပြီးတော့တချို့လူတွေကကျတော့မျက်နှာမပြခြင်းဘူးသူတို့ယာလို့လည်းမပြောခြင်းဘူးနာမည်လည်းမပြောခြင်းဘူးဒါပေမဲ့သူတို့ပေးတဲ့အချက်လက်တွေကတကယ်အခိုင်အမာအချက်လက်တွေဥပမာဆိုပါစို့ main online rusher ကိုသွားမယ်ဆိုတော့ဒီပထမတစ်ခေါက်တည်းကျွန်တော်ကြိုသိနေအကြာလာပေါ့နော်ဒါပေမဲ့ကျွန်တော်တို့တင်ပေးလာတဲ့လူကကျတော့ဘယ်ရလို့မှမသိဘူးကျွန်တော်ယုံဘလို့အတည်ပြုအောင်မှန်းလည်းမသိဘူးအဲ့ဒီ challenge တွေဒါပေမဲ့အဲ့ဒါတွေကတကယ်ဖြစ်လာတဲ့အချိန်ကျတော့တကယ်ကြီးဖြစ်လာတယ်။နောက်သူတို့ဥပမာစစ်တပ်ကသူတွေဘယ်ရုရှားတိုင်းကိုဘယ်နေရာရောက်တယ်အဲဘယ်စာရွက်စာတမ်းတွေယူတယ်ဆိုတဲ့ကိစ္စတွေကအစကျွန်တော်စီမှာစာရွက်စာတမ်းနဲ့အပြည့်စုံရှိကျွန်တော်သတင်းဆိုစီပေးရအောင်။နောက်ကျွန်တော်အဲ့ဒါကို confirm လုပ်လို့မရဘူး။ဘာလို့လဲဆိုဒီလိုကျွန်တော်မသိဘူးပေါ့။အဲဒါပေမဲ့နောက်ပိုင်းပထမပိုင်းတော့ကျွန်တော်ကတချို့ဟာတွေတော့နည်းနည်းရင်းရတယ်သူတို့ပြောရတဲ့အချက်တွေကအရင်ကောင်းပြီမယ်ကျွန်တော်အဲ့ဒါကိုခဏတစ်ခုထားပြီးတော့ဒီလိုကယုံရမယုံရသူပြောတဲ့အချက်တွေကမှန်လားသလားမဖြစ်လားဘူးလားဆိုတော့စောင့်ရတဲ့တစ်ချိန်တော့ရှိတာပေါ့နောက်တစ်ခုကကြတော့ပါတယ်ဆိုတော့သူတို့ပေးလာတဲ့အချက်အလက်ကိုမှကျွန်တော်တစ်ခါပြန်ပြီးတော့နောက်ထပ်စုစည်းနေနောက်ထပ်သတင်းဒီကိစ္စကိုနားလည်တဲ့သူတွေနဲ့ကျွန်တော်ပြန်ပြီးတော့တိုက်စစ်ရတာပေါ့နော်ဥပမာသတင်းအခုနပြောတဲ့ Fiscal မြန်မာနဲ့ပတ်သက်တဲ့ကိစ္စကိုကျွန်တော် Fiscal မြန်မာအကြောင်းကိုသိတယ်ကျွန်တော်သိတယ်လို့ပေါ့အဲဒီနည်းပညာပိုင်းဆိုင်ရာနားလည်တဲ့လူတွေကျွန်တော်ထပ်ပြီးတော့ပြန်စစ်ရအောင်။ Okay ဒီချက်လက်ကတော့ဒီခုနမှာဖြစ်ခဲ့တကယ်ဟုတ်သလား။ဒီကိစ္စတော့ဒီလိုပြောခဲ့ဟုတ်သလားဆိုမျိုးကျွန်တော်ပြန်ချက်ခဲ့ရမလွယ်ဘူး။နောက်တစ်ခုကကျတော့လူကိုယ်တိုင်မလုပ်ရဘဲနဲ့ကျွန်တော်ကွန်ပျူတာနဲ့ပဲလုပ်နေရတဲ့အခါကျတော့လူတွေနဲ့ကျွန်တော်ဒီကနေ့စကားပြောရတယ်။အချက်အလက်တွေကိုလည်းဒီကနေ့ပဲလုပ်ရတယ်ဆိုတော့အားတော့တိတ်မရဘူး။တကယ်ဒီလိုကိစ္စတွေကလူကိုယ်တိုင်သွားအဲ့ဒီယုံရှင်ရင်လည်းယုံရှင်မှကိုယ်တိုင်သွားအဲ့လူကိုယ်တိုင်မျက်နှာချင်းဆိုင်မေးပြီးမှလုပ်ချင်တာပေါ့နော်။တကယ်တော့ဒါပေမဲ့အဲ့လိုဟာအခုချိန်မှာမဖြစ်နိုင်ဘူးပေါ့။ဆိုတော့အဲ့ဒီပုံစံကကျတော့နောက်တစ်ချိန်မှာနောက်တစ်နှစ်နှစ်နဲ့အတော်အတွင်းမှာသတင်းဌာနတိုင်းသတင်းထောက်တိုင်းကြုံလာရမယ့်အခက်အခဲပေါ့။ဘာလို့လဲဆိုတော့သတင်းထောက်တွေကအခုပြည်ပြည်မှာမရှိနိုင်တော့ဘူး။မရှိနိုင်တော့သူတို့ကဒီအောက်ခြေကနေပြီးတော့ပေးလာတဲ့ဒီစီစဉ်ဂျာနယ်လို့ဆိုခေါ်တဲ့လူတွေပေးလာတဲ့အချက်လက်တွေကိုမူတည်ပြီးတော့သတင်းတွေရေးကြမှာအတည်ပြုကြမှာဆိုတော့အဲ့ဒီဟာသတင်းထောက်တွေပဲတော်တော်ကြီးတဲ့စိန်ခေါ်မှုပေါ့နော
်။ဒါကတော့စပိန်နိုင်ငံကိုရောက်ရှိနေတဲ့အလို့သတင်းတော့မရက်ဂျော်သူဖြစ်ပါရရှင်။
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။အာနာတိန်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနာမည်တက်ပြီးတော့လုံခြုံရေးတွေတင်းကျပ်ထားတဲ့ခြားကပဲရန်ကုန်မြို့မှာတော့လူငယ်တွေကသပိတ်ပုံစံမျိုးစုံနဲ့ဆန္ဒပြခဲ့ကြပါတယ်။အခုလိုအာနာတိန်စစ်ကောင်ဆောင်နဲ့စစ်အုပ်ချုပ်ရေးကိုမလိုလားကြောင်းလူလူကပုံစံမျိုးစုံနဲ့ဆန္ဒပြနေကြတဲ့တပြိုင်နက်တည်းမှာပဲစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာဒေသခံပြည်သူထောင်နဲ့ခြေဟာပြေလွှာတိမ်းရှောင်နေကြရတဲ့အခြေအနေဖြစ်ပါတယ်။မြန်မာနိုင်ငံမှာဆန္ဒသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့စီဒီအအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေကိုစစ်ကောင်စီကဖြိုခွင်းရမှာတော့အသက်ငယ်ရွယ်လွန်လာတဲ့ကလေးငယ်တွေပါမကျန်ဖမ်းဆီးနေတဲ့အပေါ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကမြန်မာစစ်ကောင်စီကိုဝေဖန်ပြစ်တင်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်ပေးလိုက်တဲ့လူတွေထဲမှာအသက်၅နှစ်လောက်ပဲရှိတဲ့ကလေးငယ်လေးတူပါလာတာကိုကြည့်မယ်ဆိုရင်စေဆိုးရတဲ့ရက်စက်မှုအတိုင်းအတာကိုတွေ့ရတယ်လို့သူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးသားပါတယ်။မိဘတွေကအဖမ်းမခံပဲရှောင်နေတယ်ဆိုရင်အသက်၅နှစ်လောက်ထိငယ်တဲ့ကလေးလေးတွေကိုဖမ်းဆီးပြီးထောင်ထဲပို့တဲ့လောက်ရက်ကိုချက်ချင်းရက်ပစ်ဖို့လိုတယ်လို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ဖက်ကပြစ်ခတ်နှိမ်နင်းမှုကြောင့်လူပေါင်း800ကျော်သေဆုံးရတဲ့အထက်မှာတော့အသက်မပြည့်သေးတဲ့ကလေးငယ်က58ဦးထိပါဝင်တယ်လို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။ပြစ်ခတ်မှုကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တွေသေဆုံးရတာနဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေကိုဖမ်းဆီးထားတဲ့အပေါ်မှာလည်းကုလသမဂ္ဂအဖွဲ့ကြီးနဲ့လူ့ခွင့်ရေးအဖွဲ့ကြီးအသီးသီးကမြန်မာစစ်ကောင်စီကိုဝေဖန်ပြစ်တင်မှုတွေရှိပါတယ်။ စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲရှင်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးပါလို့လိုရာဆန္ဒပြကြပါစေရှင်။ကျွန်မတို့မှာပThis program.